Welcome to the Voice of America in Burmese.
ပြန်ပေါင်းကောင်းကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2023ခုနှစ်ဧပြီလ22ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာညတော်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မကတော့စုပြတ်ပါပါရှင်တိုက်ပွဲတွေကြောင့်ပြင်းထန်နေတဲ့ဒီဆူဒန်နိုင်ငံကနေအမေရိကန်အပါအဝင်နိုင်ငံသားတွေထွက်ခွာသွားနိုင်အောင်စီစဉ်ပေးမယ်လို့ဆူဒန်စစ်တပ်ကပြောပါတယ်။မြမရေးအစိုးရရောအစိုးရမဟုတ်တဲ့တပ်သိပညာရှင်တွေပါဝင်တဲ့ဆွေးနွေးပွဲတစ်ခုကိုရှေ့တစ်ပတ်ထဲမှာအိန္ဒိယနိုင်ငံမှာကျင်းပဖို့စီစဉ်နေပါတယ်။တောင်တရုတ်ပင်လယ်ကရင်းပိုင်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံကြားမှာသဘောထားကွဲနေတာတွေကိုအတူဖြေရှင်းသွားမယ်လို့ကတိပြုခဲ့ကြပါတယ်။အခုလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုဒီနေ့ညမှာကြီးညာပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါတရင်းနေပြည်ရဲ့နောက်ထုတ်လွှင့်ပေးမယ့်ဒုသံအစီအစဉ်မှာတော့ထိုင်းချုပ်ထောင်တွေထဲမှာဖန်ခံထားတဲ့မြန်မာရွှေပြောင်းအလုပ်သမားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့
ဆရာပြောလဲဆိုတော့အားလို့ဒီလိုပြောလူခွေရေခွေရေတခုလိုချင်လို့အခုကလူခွေရေချုပ်ပေါက်ထားတာကိုသူတို့မြင်နေရတယ်ဒီခန်းထဲမှာဆိုရင်ကြက်နေတာပေါ့ကွာအခုလူတွေပိတ်သိမ့်နေတာဒါဆိုငါတို့အိမ်ဝင်နေဘူးစားဖို့ကမကောစိတ်မပြေဘူး
ထိုင်းနိုင်ငံရနောင်းမျိုးကအချုပ်ထောင်ထဲမှာနေခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြန်လည်လွတ်မြောက်လာတဲ့မြန်မာနိုင်ငံသားကိုမောင်လေးပြောသွားတာဖြစ်ပါတယ်။ဒါပြင်ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကမ္ဘာအစည်းအဝေးအပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
တိုက်ပွဲတွေဖြစ်နေတဲ့ဆူဒန်နိုင်ငံထဲကနေအမေရိကန်အပါအဝင်နိုင်ငံတချို့ကနိုင်ငံသားတွေထွက်ခွာနေကြပါပြီ။ဟာတွန်းမြို့တော်မှာရှိနေတဲ့အမေရိကန်၊ဗြိတိန်၊ပြင်သစ်နဲ့တရုတ်နိုင်ငံကတပ်တမန်တွေနဲ့နိုင်ငံသားတွေဒီကနေ့စတင်ပြီးတော့အဆင်ပြေပြေထွက်သွားနိုင်ကြဖို့ကူညီပေးမှာဖြစ်တယ်လို့ဆူဒန်စစ်တပ်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။သူတို့နိုင်ငံသားတွေဘေးရန်ဒီရဲ့ကင်းကင်းဆူဒန်ကနေထွက်သွားနိုင်ဖို့တောင်းဆိုနေတဲ့နိုင်ငံတချို့ကခေါင်းဆောင်တွေနဲ့စစ်တပ်အကြီးအကဲ၊ဗိုလ်ချုပ်ကြီး Abdel Fattah Barman စကားပြောခဲ့တယ်လို့လည်းပြောပါတယ်။ဆာဒီအာရေဗျတန်ယုံကဝန်ထမ်းအလုံးပေါ့တ်ဆူဒန်စိတ်ကမ်းမြို့ကိုကုန်းချောင်းနဲ့သွားပြီးအဲဒီကနေလေးချောင်းနဲ့ထွက်ခွာသွားကြပါပြီ။ဂျော်ဒန်နိုင်ငံသားတွေကလည်းအလားတူထွက်ခွာသွားမယ်လို့ဆူဒန်စစ်တပ်ကဒီကနေ့အစောပိုင်းမှာပြောကြားခဲ့ပါတယ်။ဆူဒန်စစ်တပ်နဲ့တိုက်ခိုက်နေတဲ့ RSF ပြည်သူစစ်တပ်ခေါင်းဆောင်မိုဟာမက်ဟမ်ဒန်ဒီယာဂလိုကနိုင်ငံသားတွေထွက်ခွာသွားနိုင်ဖို့လေစိတ်တွေကိုဖွင့်ပေးမယ်လို့ကတိပြုခဲ့ပြီးတဲ့နောက်မှာစစ်တပ်ဘက်ကကြေညာချက်ထုတ်ပြန်တာဖြစ်ပါတယ်။အပြန်အလှန်တိုက်နေကြတဲ့နှစ်ဖက်လုံးတောက်ရကြအဖြစ်ခတ်ရပ်ဖို့သဘောတူချကြပြီမဲ့ဒီကနေ့စနေနေ့မှာလဲဟာတွန်းမြို့တော်မှာဂျိုကြားတိုက်ခိုက်မှုတွေလေကြောင်းတိုက်ခိုက်မှုတွေရှိနေပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ Eid El Fitr ပွဲတော်အတွက်စတောက်ချာတီကစပြီးတော့တောက်ရကြအဖြစ်ရခတ်ရပ်ဆဲပေးမယ်လို့စစ်တပ်ရောဆူဒန်ကိုထိန်းချုပ်နိုင်ဖို့တိုက်နေတဲ့ RSF ပြည်သူ့စစ်အဖွဲ့ရောကကြေညာချက်တွေထုတ်ပြန်ထားကြတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာအဓိကအသုံးပြုနေတဲ့သတင်းသားဖြတ်ချတဲ့ Memphis Press ဂျုံစေးကိုဆက်လက်အသုံးပြုနိုင်တယ်လို့နိုင်ငံရဲ့အမြင့်ဆုံးပြည်ထောင်စုတရားရုံးချုပ်ကတောက်ကြနေကအဆုံးဖြတ်လိုက်ပါတယ်။အမေရိကန်စေးဝါးနဲ့အစားအသောက်ထိန်းချုပ်ရေးဌာနကလွန်ခဲ့တဲ့23ခုနှစ်တုန်းက Memphis Press ဂျုံသတင်းသားဖြတ်ချစေးကိုအသေးချာမစစ်ဆေးဘက်တည်ပြုခဲ့တယ်လို့ဆိုပြီးနိုင်ငံတော်ကဒီစေးသုံးဆွဲထုတ်လုပ်မှုတားမြစ်တယ်လို့ Texas ပြည်နယ်ကပြည်ထောင်စုတရားသူကြီးတယောက်ကဧပြီလ3ရက်ပိုင်းမှာအမိန့်ထုတ်ပြန်ခဲ့တာကြောင့်ခုလိုပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ရတဲ့အထိဖြစ်လာခဲ့တာပါအမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေအနေနဲ့ဒီဆေးကိုဆက်လက်အသုံးပြုနိုင်ခွင့်ရရှိရေးအတွက်သမ္မတဘိုင်ဒန်အစိုးရနဲ့ဆေးထုတ်လုပ်တဲ့ကုမ္ပဏီတို့ကအရေးပေါ်အဆုံးဖြတ်ပေးဖို့တရားရုံးကိုလျှောက်ထားခဲ့ကြတာဖြစ်ပါတယ်တရားသူကြီး9ယောက်ရှိတဲ့ပြည်ထောင်စုတရားရုံးချုပ်မှာတရားသူကြီး2ယောက်ကလွဲလို့9ယောက်ကမက်ဖဘရစ်တုံးဆေးကိုအရင်သတ်မှတ်ထားတဲ့အတိုင်းကိုဝန်လွှဲထားတာသတင်းပတ်10ပတ်မကျော်ခင်အထိဒီဆေးသုံးပြီးတော့ကိုဝန်ဖျက်ချနိုင်တယ်လို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ကြားရောက်တဲ့မြေကဘာနေ့မှာဒီသဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်လျှောက်ရေးကိုအစိုးရတွေနဲ့မူဝါဒချမှတ်သူတွေကြကြမမတ်ဆောင်ရွက်ဖို့အတွက်ပတ်ဝန်းကျင်ရေးဆောင်ရွက်နေသူတွေကတိုက်တွန်းနေပါတယ်မြန်မာနိုင်ငံမှာအင်ပါတန်ပူပြင်းတဲ့အပူဒဏ်ခံစားနေရသလိုထိုင်းနိုင်ငံမှာလည်းစံချိန်တဲ့အပူချိန်ဖြစ်ပြီးတော့အိန္ဒိယမှာလူသေဆုံးတဲ့အထိအပူလိုင်းဒဏ်ခံစားနေကြရချိန်မှာကဘာကြီးပူနွေးလာမှုကိုရှော့ချနိုင်ရေးတိုက်တွန်းနေကြတာပါကဘာကြီးပူနွေးပြီးရာသီဥတုပြောင်းလဲဖောက်ပြန်မှုရဲ့တက်ရောက်မှုကိုခံစားရသူတွေအရေးဆောင်ရွက်မဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာသမ္မတအမိန့်ကိုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေတုန်းကလက်မှတ်ရေးထိုးပြီးတော့ထုတ်ပြန်လိုက်ပါတယ်
Under this order Environmental justice will become the responsibility of every single federal agency. I mean, every single federal agency.
ထုတ်ပြန်လိုက်တဲ့အမေရအစိုးရဌာနအားလုံးအနေနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဆိုးကျိုးတက်ရောက်မှုကိုအမေရိကန်လူမှုအသိုင်းအဝိုင်းတွေမခံစားကြရအောင်လို့ကြိုတင်ကာကွယ်ရမယ့်တာဝန်ရှိမှဖြစ်ပြီးကာကွယ်ပေးဖို့ပြက်ကွက်တဲ့ဌာနတိုင်းတာဝန်ခံတာဝန်ယူမှုရှိစေမယ့်အမိန့်ဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောကြားသွားခဲ့ပါတယ်။ဒီကနေ့ကြားရောက်တဲ့မြေကမာနေ့အထိမ်းအမှတ်အဖြစ်သမ္မတဘိုင်ဒန်ကအခုလိုသမ္မတအမိန့်ကိုထုတ်ပြန်ခဲ့တာပါ။အမေရိကန်ပြည်ထောင်စုမှလေတုညဉ့်ဉျမ်းမှုရေတုညဉ့်ဉျမ်းမှုနဲ့ယာစီဥလူပြောင်းလဲဖောက်ပြန်မှုရဲ့ကြရက်ကိုအဓိကခံစားနေကြရသူအားလုံးရဲ့ဘဝတွေတိုးတက်စေဖို့ရည်ရွယ်တဲ့အမိန့်ဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ပတ်ဝန်းကျင်ညဉ့်ဉျမ်းမှုကလူတွေရဲ့စက်မှားရေးအပေါ်ဘလောက်တက်ရောက်စေတယ်ဆိုတာကိုသိပ္ပံနီးကြလေ့လာထားတဲ့အချက်တွေအရာနားလည်အောင်လုပ်ပြီးတော့စိုးကျိုးတွေမဖြစ်စေအောင်လို့အစိုးရဌာနတွေအားလုံးကကာကွယ်ဆောင်ရွက်သွားရတော့မှာဖြစ်ပါတယ်။သမ္မတအမိန့်အတိုင်းလက်တွေ့အကောင့်ထဲဖော်နိုင်ရေးအတွက်အင်ဂျီရောမှာသဘာဝပတ်ဝန်းကျင်ဆိုင်ရာမျှတမှုရှိစေရေးရုံးခန်းကိုလည်းဖွင့်လှစ်မှာဖြစ်ပါတယ်။ဆင်းရဲမွဲတေမှုလူမျိုးအသားအရာကွဲပြားမှုတွေပေါ်မူတည်ပြီးတော့ပတ်ဝန်းကျင်ညဉ့်ဉျမ်းမှုတွေသဘာဝရဲ့ဆိုးကျိုးကြက်တွေခံစားရတာမျိုးမဖြစ်စေအောင်လို့ဆောင်ရွက်သွားမယ်လို့အင်ဂျီရောကပြောပါတယ်ရှင်
။အမေရိကန်ရဲ့ရှုဝတ်ချက်တွေဖောက်ချခဲ့တဲ့တန်တရာရှိသူဟာအခုမှမဟုတ်ပဲအစောကြီးကတည်းကဖြန့်ချခဲ့တာဖြစ်တယ်လို့သတင်းတွေထွက်ပေါ်လာနေပါတယ်။အမေရိကန်ကနာမည်ကြီးသတင်းစာ New York Times ကနေပြီးတော့ဒီအမေရိကန်စစ်ရှုဝတ်သတင်းအင်တာနက်မှာတက်လာတာကအခုစတိတာမတိုင်ခင်မနစ်ထဲကဖြစ်ခဲ့တာကိုလိုက်လံရှောက်ဖွေစုံစမ်းတာကနေသိခဲ့ရတယ်လို့မနေ့ကဖော်ပြလိုက်ပါတယ်။ဒါပြန်ဒီတန်တရားရှိတဲ့ဒီအမေရိကန်လေတပ်အရန်တပ်ဖွဲ့ဝင်လူငယ်ဖောက်ချခဲ့တာကိုစတိခဲ့တဲ့အင်တာနက်ဂိမ်းကစားအုပ်စုငယ်ထဲမှာမဟုတ်ပဲပိုကြီးမားတဲ့အင်တာနက်ချက်ဆွေးနွေးခန်းအုပ်စုထဲမှာဖောက်ချခဲ့တာတွေ့ခဲ့ရတာလို့ဒီသတင်းစာကြီးကဖော်ပြပါတယ်။မနေ့က2022ခုနှစ်ဖေဖော်ဝါရီမှာယူကရိန်းကိုရုရှားကျူးကျော်ခဲ့ပြီးမကြာခင်ပဲဒီတန်တရားရှိခံထားတဲ့အသက်21နှစ်အရွယ်ဂျက်တဆာရာစင်ဒူနာမည်နဲ့ရုရှားစစ်ပွဲရှုဝတ်ချက်တွေကိုဒီအုပ်စုကြီးတဲ့ကိုဖောက်ချခဲ့တာဖြစ်တယ်လို့နယူးယောက်တိုင်းသတင်းစာကြီးကထောက်ပြပါရယ်အခုလိုစပြီးတော့ဖောက်ချခဲ့တဲ့အင်တာနက်အုပ်စုကြီးဟာ Discord အင်တာနက်လူမှုကွန်ရက်ပေါ်မှာအရင်ကဖုံးကွယ်ထားတဲ့ချက်အုပ်စုဖြစ်ပြီးတော့ဒီအုပ်စုအဖွဲ့ဝင်ပေါင်းက600ခန့်ရှိတယ်လို့လည်းနယူးယောက်တိုင်းသတင်းစာကြီးကဖော်ပြပါရယ်ခင်ဗျာ
တဲ့များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဧပြီလ22ရက်စနေနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်မြန်မာနိုင်ငံမှာအကြမ်းဖက်မှုအခြေအနေတွေပိုပြီးတော့ဆိုးလာနေတာနဲ့ပတ်သက်ပြီးဆွေးနွေးအဖြစ်ရှာနိုင်ဖို့ရည်ရွယ်တဲ့အစိုးရရောအစိုးရမဟုတ်တဲ့တပ်သိပညာရှင်တွေပါဝင်တဲ့ဆွေးနွေးပွဲတစ်ခုကိုရှေ့တရဘတ်ထဲမှာအိန္ဒိယနိုင်ငံမှာကျင်းပဖို့စီစဉ်နေပါတယ်ပြီးခဲ့တဲ့တရမတုံကစကိုင်းတိုင်းကမ်ပလူမြို့နယ်ပစိကြီးကျွရမှာလူတွေအစုလိုက်အပြုံလိုက်သေဆုံးခဲ့ရတဲ့မြန်မာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာအခုလိုဆွေးနွေးပွဲကျင်းပဖို့စီစဉ်နေတာလို့နှိစက်တဲ့သတင်းရင်းမြစ်တွေကပြောပါတယ် 1.5 track လို့ခေါ်တဲ့အစိုးရနဲ့အစိုးရမဟုတ်တဲ့တပ်သိပညာရှင်တွေပါတဲ့အလားတူမြန်မာအရေးဆွေးနွေးပွဲမျိုးကိုအရင်နှုန်းကထိုင်းနိုင်ငံမှာကျင်းပခဲ့ပြီးတိုးတက်မှုတစ်စုံတစ်ရာရှိခဲ့တာကြောင့်ဒီဆွေးနွေးပွဲအဆက်အဖြစ်နဲ့အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာကျင်းပရမှာဖြစ်တဲ့အကြောင်းကို Thai PBS သတင်းကလည်းဖော်ပြပါဗျ။ဒီဆွေးနွေးပွဲမှာအာဆီယံနိုင်ငံတွေကမူဝါဒလေ့လာရေးအဖွဲ့ဝင်တွေမြန်မာအိန္ဒိယနဲ့ဒေသရင်းဆွေးနွေးပွဲနိုင်ငံတွေပါမယ်လို့ပြောပါဗျ။ Thai, Laos, Bangladesh, India, တရုတ်အင်ဒိုနီးရှား၊ကမ္ဘောဒီးယားနဲ့ဂျပန်နိုင်ငံတွေကအစိုးရကိုယ်စားလှယ်တွေအပြင်ဒေတာရင်းနဲ့နိုင်ငံတကာလူသားချင်းစာနယ်မှုအဖွဲ့နဲ့ကျွမ်းကျင်ပညာရှင်တွေကိုဖိတ်ကြားထားတယ်လို့ PBS သတင်းကဖော်ပြပါဗျ။ရှေ့တပတ်တနင်္လာနေ့24ရက်နေ့ကနေ26ရက်နေ့အထိ3ရက်ကြာဆွေးနွေးပွဲတွေမှာစစ်ကောင်စီရဲ့လေကြားတိုက်ခိုက်မှုကြောင့်လူ160ကျော်သေဆုံးခဲ့ရတဲ့ပစိကြီးဖြစ်ရအပါအဝင်မြန်မာနိုင်ငံထဲမှာလက်ရှိအခြေအနေတွေကိုဆွေးနွေးသွားမယ့်အကြောင်းကိုလည်းအမည်မဖော်လိုတဲ့သတင်းချင်းမြစ်ကိုကိုးကားပြီးတော့ PBS သတင်းကပြောပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ရေးအပအဝင်အာဆီယံရဲ့အချက်၅ချက်ပါတဲ့ဘုံသဘောတူညီချက်အကောင့်ထဲမှုမှုအရာမတင်ဖြစ်နေချိန်မှာဒီဆွေးနွေးပွဲကျင်းပမှာဖြစ်ပြီးတော့ဆွေးနွေးပွဲကရလာတဲ့ဆွေးနွေးချက်တွေကိုတော့အာဆီယံနိုင်ငံတွေကအစစ်မြစ်အရာရှိတွေကိုဆက်ပြီးတော့တင်ပြသွားမယ်အကြောင်းကိုလည်းအမည်မဖော်လိုတဲ့နှိစက်တဲ့သတင်းရမြစ်တွေကပြောပါတယ်ရှင်
မြန်မာစစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဒုတိယညွှန်ကြားရေးမှူးချုပ်တာဝန်ယူထားတဲ့အငိမ့်စားတုဘမှုကြီးဆိုင်းကျော်သူဟာဒီကနေ့ရန်ကုန်မြို့မှာပြစ်ခတ်ခံရပြီးတော့တည်ဆုံသွားပါတယ်။အောင်ရတနာဆေးရုံအနီးဝေဇန်တာလမ်းမပေါ်မှာဒီကနေ့နေ့လယ်ပိုင်းကသူမောင်းလာတဲ့ကားတဲကိုတနက်နဲ့အနီးကပ်ပြစ်ခတ်နေတာလို့ဆိုတဲ့ဗီဒီယိုဖိုင်တစ်ခုနဲ့တည်ဆုံသွားတဲ့ရုပ်ပုံတွေလည်းလူမှုကွန်ရက်မှာဖျက်နှံနေပါတယ်။ အငြိမ်းစားဒုဗိုလ်မှူးကြီးဆိုင်ကျော်သူဟာစစ်ကောင်စီရွေးကောက်ပွဲဖြစ်မြောက်ရေးအဓိကဆောင်ရွက်နေသူဖြစ်ပြီးတော့စစ်ကောင်စီရဲ့ပြည်သူ့ပေါ်ဖိနှိပ်အကြမ်းဖက်မှုကိစ္စတွေမှာပါဝင်နေတာကြောင့်ရှင်းလင်းခဲ့တာဖြစ်တဲ့အကြောင်းရန်ကုန်မြို့ပြတောက်ကြားအတက်ဖွဲ့ဝင်တဦးကပြောပါရယ်အော်ယနာစေယုံအနီးရှိနေသူတဦးကလည်းပြစ်ခတ်မှုဖြစ်ပြီးတော့လူတစ်ယောက်သေဆုံးသွားတာမှန်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ဒုညွန်ကျုပ်ဦးဆိုင်ကျော်သူဟုတ်မဟုတ်ဆိုတာသာသူသေချာမသိတဲ့အကြောင်းဖီဝေကိုပြောပါရယ်အငြိမ်းစားဒုဗိုလ်မှူးကြီးဆိုင်ကျော်သူဟာ NLD သမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကိုရွေးကောက်ပွဲမလျော်ဩဇာသုံးမှုနဲ့တရားစွဲဆိုရမှာပါဝင်သူတို့အဖြစ်နာမည်ထွက်ထားသူဖြစ်ပါတယ်။ပြီးခဲ့တဲ့တုန်းကလည်းအငြိမ်းစားဗိုလ်ချုပ်အုံးသွင်အပါအဝင်တပ်ဖြတ်ခံရတဲ့စစ်တပ်အရာရှိဟောင်းတချို့ရှိခဲ့ပါတယ်။စစ်ကောင်စီကရာထူးကြီးဗိုလ်ချုပ်ဒေဗိုလ်မှူးတွေကဆက်လို့စစ်ကောင်စီနဲ့ပူးပေါင်းပြီးတော့ပြည်သူကိုနှိပ်စက်တဲ့သူအလုံးကိုတုတ်တင်ရှင်းလင်းသွားမယ်လို့ရန်ကုန်မြို့ပြပျောက်ကြားတပ်ဖွဲ့ကပြောဆိုထားပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ထဲကဒီရေနယ်နိမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်လို့အငင်းပွားနေကြတဲ့တရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံကြားမှာသဘောထားကွဲနေတာတွေကိုအတူဖြေရှင်းသွားမယ်လို့ကတိပြုခဲ့ကြပါတယ်။ရေပြင်ထဲမှာပိုင်တဲ့အငင်းပွားမှုကြောင့်အထူးသဖြင့်ဖိလစ်ပိုင်တငါတွေရဲ့ဘဝတွေထိခိုက်နေရတယ်ဆိုတာထောက်ပြပြီးတော့နယ်နိမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်လို့ကွဲလွဲမှုတွေပြည်လဲအောင်နီးလန်းရှာဖြေရှားသွားတဲ့နယ်လို့ဖိလစ်ပိုင်နိုင်ငံကြားရေးဝန်ကြီးအရင်ကေမနာလိုကဒီတရုတ်နိုင်ငံကြားရေးဝန်ကြီးချင်ကန်းနဲ့မနီလာမြို့တော်မှာဒီကနေ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးကလည်းတရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံပြည်သူတွေအတွက်ကောင်းမွန်တည်ငြိမ်တဲ့ဆက်ဆံရေးဟာအရေးကြီးတယ်လို့ပြောကြားပါတယ်။ Indo-Pacific ဒေသမှာဩဇာလွှမ်းနိုင်အောင်လို့ American နဲ့တရုတ်စူးစမ်းနေချိန်မှာတရုတ်နိုင်ငံကြားရေးဝန်ကြီးဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကိုလာရောက်တာပါ။သူဟာဖိလစ်ပိုင်သမ္မတ Ferdinand Marcos Jr. နဲ့လည်းဒီကနေ့စနေနေ့မှာတွေ့ဆုံခဲ့ပါတယ်ရှင်။
အလုံးမင်းပူပြင်းတဲ့အပူချိန်ခံစားနေရတဲ့မြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာဒီနေ့ April 22ရက်နေ့မှာအပူချိန်ပိုဆိုးမှာဖြစ်မလို့ဖြစ်နိုင်ရင်အိမ်မြေမထွက်ကြဖို့ကိုအာဏာပိုင်တွေကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ပိုင်းတွင်ကမြန်မာပါဝင်အာရှနိုင်ငံတချို့မှလွန်ခဲ့တဲ့အပူဒဏ်ကိုခံစားနေခဲ့ကြရတာပါ။ဘန်ကောက်မြို့ကမြန်မာလူမျိုးတော်တော်များများနေရတဲ့ဒီဘန်နာအရက်မှာဆိုရင်လေဒီကနေ့မှာအပူချိန်ဟာ 42 degree celsius ဖြစ်ပေမဲ့လေထုတွဲဆိုထိုင်းစာနေတာကြောင့်ခံစားရတဲ့အပူချိန်နှုန်းကတော့ 54 degree celsius အထိတောင်စံချိန်နဲ့ရှိနိုင်တယ်လို့ထိုင်းနိုင်ငံမိုးလေဝသဌာနကထုတ်ပြန်ထားပါတယ်။ဒီနေ့အပူချိန် 40 degree celsius ကျော်တဲ့ဒေသပေါင်း28ခုထပ်မင်းရှိတယ်လို့ထိုင်းနိုင်ငံသဘောဝဘေးအန္တရာယ်ကာကွယ်တပ်သားစီဌာနကပြောကြားခဲ့ပါတယ်ခင်ဗျာ။နောက်ဆုံးသတင်းတွေကိုမဆုမြတ်မုံနဲ့ကျွန်တော်ရန်တိုင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့တို့အသံစီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံထိုင်းနိုင်ငံမှာအထောက်ထားမဲ့လာရောက်အလုပ်လုပ်ကြတဲ့မြန်မာနိုင်ငံသားတွေအာဏာသိမ်းမှုနောက်ပိုင်းတည်တည်ဆောက်ဆောက်မှုများလာပြီးတော့ဖမ်းဆီးခံရမှုတွေလည်းတိုးလာတယ်လို့အလုံသမားရေးကူညီဆောင်ရွက်နေသူတွေကပြောပါတယ်။ထိုင်းအချုပ်ထောင်တွေထဲမှာနေရပြန်မှုခံရဖို့စောင့်နေတဲ့မြန်မာတွေပြေးသိမ့်နေပြီးတော့နေရပြန်မှုခံရမဲ့အချိန်ကြံ့ကြာမှုတွေကြောင့်အကြက်တဲမျိုးစုံကြုံနေရတဲ့အကြောင်းဒီတစ်ပတ်တို့အသံစီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတီးဖြတ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ဆရာပဲလေဆိုတော့ငါတို့တွေဘယ်လိုပြောလူခွေရေခွေရတစ်ခုလိုချင်လို့အခုကလူခွေရေချုပ်ပေါက်ထားတာကိုသူတို့မြင်နေရတယ်
ယောက်ျားလေးခန်းဆိုတကြည်ကြည်အဖေရိုက်ရှင်းတယ်ယောက်ျားလေးခန်းဆိုတကူလုံးဝဲတယ်ဒီမှာခန္ဓာကိုယ်တကူလုံးက
ကိုရမကောင်းလို့ကုလို့ကျွန်တော်တို့မြန်မာနိုင်ငံသားလေးဒုက္ခရောက်နေအဲ့ဒါဒါပဲကျွန်တော်မြင်တယ်
ပင်နိုင်ငံမှာမဆိုအထောက်ထားမဲ့ရွှေ့ပြောင်းနေထိုင်သူတွေဒါမှမဟုတ်ဒုက္ခသည်တွေဟာခေါင်းမုံဖြတ်ခံရလေးရှိပါတယ်ဆရာနာသိမ်းပြီးကလေးကထိုင်းနိုင်ငံကိုရွှေ့ပြောင်းလာတဲ့အထောက်ထားမဲ့မြန်မာတွေများပြားလာပြီးအဖမ်းခံရတာတွေလည်းတိုးလာနေပါတယ်ဒါပေမဲ့လည်းအဖမ်းခံရတဲ့ရွှေ့ပြောင်းနေထိုင်သူတွေနေရပြန်ဖို့ရေးကအလွန်နှေးကွေးနေပါသေးတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero နဲ့ကတင်ဆက်ချတာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုတော့တဝဲဝက်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
ဆရာပြောလဲဆိုတော့ငါတို့တွေဘယ်လိုပြောလူခွေခွေတစ်ခုလိုချင်လို့အခုကလူခွေချုပ်ပေါက်ထားတာကိုသူတို့မြင်နေရတယ်ဒီခန်းထဲမှာဆိုရင်ကြက်နေတာပေါ့ကွာအခုလူတွေပိတ်သိမ့်နေတာဒါဆိုငါတို့အိမ်ဝင်နေဘူးစားဖို့ကမဘောစိတ်မပြေဘူ
းပြီးခဲ့တဲ့လအနေငယ်ကထိုင်းနိုင်ငံရှင်တော်မျိုးကလာဝကအချိုးထောင်ထဲမှာနေရတဲ့အချိန်ကြီးတွေ့ဖို့ကိုမောင်လီပြောပြနေတာပါအချိုးထောင်ထဲမှာဒီလိုခြေကားကြာမြင့်စွာနေကြရတဲ့အတွင်ကိုမောင်လီပေါင်မြန်မာနိုင်ငံသားရွှေ့ပြောင်းလို့သားတွေဟာသ ခုနှစ်ဇန်နဝါရီလ28ရက်နေ့နဲ့29ရက်နေ့တွင်မှနှစ်ရက်ဆက်တက်အစာငတ်ခံဆန္ဒပြကြပြီးအိပ်ပြခုယာယီတောင်းဆိုခဲ့ကြပါတယ်အဲ့ဒီချိန်တုန်းကရနောင်းလောက်ကအချိုးထောင်မှာမြန်မာနိုင်ငံသား900နီးပါးရှိခဲ့ပါတယ်။ဖက်စီခံရတဲ့သူအများစုကထောက်ထားမရှိလို့အဖမ်းခံထားရတာဖြစ်တယ်လို့ဒေသတွင်း NGO အဖွဲ့တွေကပြောကြပါတယ်။ဖက်စီခံရသူတွေဟာထိုက်ချင်းထောင်တွေမှာသက်ဆိုင်ရာပြည်တံတွေကိုကြာခံပြီးနေရာကိုပြန်မပို့ခင်လောက်ကအချိုးထောင်မှာဇာယီထိသိမ်းထားတာဖြစ်ပါတယ်။ COVID-19 ရှောဂါတွေစတင်ဖြစ်ပွားတဲ့ကမြန်မာနိုင်ငံဘက်ကပြန်နေခေါ်ယူမဲ့ဦးရေကိုတတ်တတ်ထားတာကြောင့်အဖမ်းခံရသူတွေကိုပြည်ရေးပြန်လဲပို့ဆောင်ဖို့ကနေနေညံ့ညံ့မလုပ်နိုင်ပါဘူး။ထိသိမ်းခံထားရသူတွေရဲ့ပြောပြချက်အရကတော့ချိုးခန်းတခံကအများဆုံးလူအယောက်50သားဆံပါတယ်။ဒါပေမဲ့ဇန်နဝါရီလထဲမှာတော့ချိုးခန်းတစ်ခုစီမှာအယောက်100ကျော်အထိတက်ကြတဲ့နေရာလို့တစ်ဖက်ထားထိုင်မှာတစ်ဖက်အေးရတဲ့အလှိုက်ကျပုံစံနဲ့အေးရတဲ့အခြေအနေတည်ဖြစ်ခဲ့တယ်လို့ဆိုပါတယ်။ဖြေသိခံရတဲ့သူတွေဟာတကူရီတာရှင်ကြီးအတွက်အရန်ဆိုရတဲ့အခြေအနေဖြစ်ခဲ့တယ်လို့အဲ့ဒီအခြေကချိုးထောင်တဲ့နေထိုင်ခဲ့ရတဲ့မတ်ဖြူကပြောပါတယ်
။ယောက်ျားလေးခန်းဆိုတတိယအဖေရိုက်ရှင်ရောက်ကြလေးခန်းဆိုတကူလုံးဝဲတယ်ကြီးပဲခန္ဓာကိုယ်တကူလုံးကမင်းကလေးခန်းပဲနည်းနည်းတော်သေးတယ်။ဒါပေမဲ့မင်းကလေးခန်းတော်သေးဆိုရေလဲမနေဘူးတောင်းဆိုပြီးတော့တောင်းနေရတယ်။ဒီကြတော့လည်းမမှန်ဘူး။ကတော့ပါရဲ့မိန်းကလေးတွေအိမ်နာတက်ဖို့တော့မှမနေဘူးတောင်းဆိုပြီးမနေဘူးတောင်းဆိုပြီးပြောဆိုနေရတယ
်။ထိုင်နိုင်ငံမှာလူမှုကြီးကြပ်ရေးဒေသစခန်းဆက်ခုရှိပြီးအဲ့ဒီထက်မှလူတွေကညပြပြစ်ခတ်နေတယ်လို့ Global Digitization Project ထုတ်ပြန်ချက်အရသိရပါတယ်။ဒါပေမဲ့ရနာမှာတော့လတော်ကြာလူကြီးတိုးပွားလာပြီးညပြပြစ်လျံလာမှုတွေကပြီးခဲ့တဲ့ဇန်နဝါရီလအတွင်းတော်တော်ဆူဆူဖြစ်ခဲ့တာပါ။မဖြူပွင့်ကရနောင်းလောကထဲမှာငါလာလောက်နေခဲ့ရပြီးလုံးမဲ့ထဲမှာပါမယ်ဆိုပြီးလစဉ်ကတိအထက်ထရရှိခဲ့ပါတယ်
။စီနီယံခေါ်တာအယောက်100ဆိုပြီးသူတို့ကတွေ့နေတယ်။ဒါပေမဲ့တကယ်ကခေါ်တဲ့ခါကျစီနီယံမှာအယောက်100တော့တခါကျရင်ပြည့်စင်မှပြည့်တယ်။ပစာသမားတွေဦးစားပေးတော့ကျမတို့တွေကြံရင်ခဲ့ရကျမတို့ကြံရင်ခဲ့အခုစီနီယံပါမယ်ဆိုပြီးတော့ဒီဘက်လည်းမပါဘူးဒီလလည်းမပါဘူးတလမှာနှစ်တုပ်ပို့မှဆိုလည်းမပို့ဘူး
။ထိုင်းနိုင်ငံထိုင်းဝန်ကြီးဌာနကတော့ဒီလိုလက်ပိတ်လိုက်ယူမှုတွေကမရှိပါဘူးလို့အရင်ကငြင်းဆိုထားပူပါတယ်။တူတန်ကပြီးခဲ့တဲ့နှစ်ကရနောင်လာဝကအချိုးထောင်မှာထိသိမ်းခံခဲ့ရတဲ့ရွှေပြောင်းလို့သားကိုစီသူနဲ့စကားပြောဆိုခဲ့ပါတယ်။သူကပိုက်ဆံနဲ့လာထိုးခဲ့တဲ့တွင်နေအိမ်ကိုစောစောပြန်ခွင့်ရခဲ့ပေမဲ့ငွေပေးတိုင်းနဲ့ပြန်လို့ဖို့ကအမှတ်ခံမှုရှိဘူးလို့ဆိုပါတယ်
။ဒီကတော့ဗာလက်ခံနေတာကြိုက်ရကြိုးပတ်စပေးထွာလာတာ။ပတ်စဗာတက်တော့
ပတ်အဓိကတော့တက်တဲ့ကံနဲ့ဂျန်ခဲ့လို့ပတ်စံပေးပြီးထွာလာတာ။ဗာတက်တော့ပေးပြီးထွာလာတယ်ဒီပဒတောင်းကိုတော့မှအပြင်းမဆုံဆန်းပြီးလဘကရုံနဲ့ရှင်းဒီနဲ့သူနဲ့မှရလာအဲကျန်တဲ့သူတွေထဲမှာအလင်ခံတဲ့သူတွေလည်းရှိတယ်ဒီလလွတ်မယ်ဘက်9000ပေးရမယ်ဆိုရင်ဒီလလည်းမပေါ့ဘူးနောက်လလည်းမပေါ့ဘူးနောက်နောက်သုံးကဂျန်နေခဲ့တဲ့သူတွေလည်းရှိတယ
်ဒီလိုတွေလုဆောင်နေရင်ကဇန်နဝါရီလအတွင်းရနောက်မှာကျင်းသားဥယျာဉ်တွေဘာလို့အများပြားလာပါလဲပထမတစ်ချက်ကတော့မြန်မာနိုင်ငံဖက်နေကျမ်းမာရေးနဲ့လူချိုကြီးချင်းတွေကြောက်ဆိုပြီးCOVID-19 ဖြစ်ပွားနေတဲ့အခြေအနေကလစဉ်နေရပြန်ခေါ်မဲ့လူဦးရေတွေကိုတတ်တက်လိုက်ပါတယ်။ဒုတိယချက်ကတော့အာနာသေးလီနောက်ပိုင်းနောက်ဆက်တွဲအနေနဲ့နိုင်ငံပြည်စီးပွားရေးကျဆင်းလာတာတွေကြောင့်ထိုင်းနိုင်ငံတွင်ကထောက်ထားမဲ့ချစ်ပြောင်းလုပ်သားတွေပိုများပြားလာတာကြောင့်ပါ။ COVID-19 ကြောင့်ရန်နာထားရတဲ့ MOU စနစ်နဲ့ချစ်ပြောင်းလုပ်သားခေါ်ယူမှုတွေကလည်း2022ခုနှစ်မှပြန်စတင်နိုင်ခဲ့ပြီးလုပ်ငန်းစဉ်တွေကိုလည်းလင်းများစွာလှုပ်ဆောင်နိုင်ပါဘူး။ဒီကနေ့လာတဲ့တုံးကလည်းနိုင်ငံတွင်းမှာနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့စနစ်ကလည်းရပ်တသွားခဲ့ပါတယ်။ဒါပြင်နိုင်ငံရေးချီနေကြောင်းဖက်ပေးလာရသူတွေနိုင်ငံကူးလက်မှတ်တက်တာမတူနိုင်သူတွေတော့မဟုတ်နေဆဆစ်စီကူတွေမှာဖက်ပေးလာရင်ဖက်စီခံရမှာကြောက်သူတွေလည်းရှိနေပါတယ်။အဲဒီလိုဖျားတွေကထောက်ထားမဲ့ဝင်ရောက်မှုတွေအစီအတွက်ကိုပိုပြီးတိုးလာစေတယ်လို့ဖက်စီတွေလည်းပုံများလာစေပါတယ်။ထိုင်းနိုင်ငံဟာဒုက္ခသည်အနေထားစစ်တမ်းဆိုင်ရာစာချုပ်ကိုလက်မှတ်မထိုးထားတဲ့နိုင်ငံဖြစ်တာကြောင့်ထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေဒါမှမဟုတ်နိုင်ငံရေးကြောက်ရွှေပြောင်းလာရတဲ့သူတွေအားလုံးအတွက်ဆက်ဆံမှုကလည်းဒူဒူဖြစ်ပါတယ်။အနာသိန်းနဲ့2021ခုနှစ်ကနေအခုနှစ်ဖေဖော်ဝါရီလကြီးတနင်္လာကာလတွင် မြမရွှေပြောင်းလို့သာအနေဆို၅သိန်းကျော်ဟာထိုင်းနိုင်ငံတဲတရားဝင်ဝင်ရောက်လာကြတယ်လို့ပညာရေးနဲ့ပေါ်ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့တည်ထောင်သူဦးထူးချက်ကဆိုပါတယ်ထိုင်းနိုင်ငံတွင်ဖန်ဆင်းမှုတွေထိုင်းဆိုရမြန်မာပြည်ပြန်ပို့တဲ့ချက်လက်တွေကိုကိုးကားပြီးအခုလိုခံမှန်းပြောဆိုတာပါထိုင်းအချို့ထောင်တွေထဲကာလကြာစီချွတ်နောက်ခံနေရတဲ့မြန်မာရှေ့ပြောင်းလူသားတွေရဲ့အရေးကိစ္စပါဝင်လောကမှာအခွင့်အရေးစတဲ့လူခွေချိုးဖောက်ခံရတဲ့ကိစ္စတွေရှင်းနေအောင်လို့ပေါ့အရေးကသက်ဆိုင်ရာအစိုးရတွေမှာတာဝန်ရှိတယ်လို့ဦးထူးချက်ကပြောပါတယ်
။ဒါတွေအားလုံးကဒီအစိုးရတွေမှာတာဝန်ရှိရတဲ့ဒါကျွန်တော်တို့အလုပ်သမားကြီးလုပ်နေကြတဲ့ဟိုအလုပ်သမားအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့လည်းအဲ့လိုမျိုးပူးပေါင်းဆောင်ရွက်ပြီးတော့เนาะအကောင့်တွေဖော်မယ်ဆိုလို့ရှိရင်ချိုးပြဿနာတွေကဟိုပပျောက်တာတဲ့ကျွန်တော်အများကြီးဟိုညှော်နယ်သွားလိမ့်မယ်လို့တော့ကျွန်တော်တို့ယုံကြည်ပါတယ်ဗျာ
။ဒါပေမဲ့လည်းCOVID-19 စီးမီးစကန်တွေကိုကြကြပြပြဖြစ်လျှောက်ပေးနေချိန်မှာလေယာပြန်ဖို့ပေးကိုဘာကြောင့်ကန့်သတ်ထားရပါသလဲ။မြမအောင်နာပိုင်တွေကပြန်လဲခေါ်ယူမဲ့အရေးအတွက်ကိုဘာကြောင့်ဝန်တိုးနိုင်တာပါလဲ။တို့တန်ကပန်းစံမြို့မြမတန်ယုံကအလုံသမားတာမှုကိုဆက်သွယ်ခဲ့ပေမဲ့အဖြေမရရှိခဲ့ပါဘူး။ဒီကနေ့ဇန်နဝါရီလတော့ကရှင်နောက်ကထိသိခံထားရသူတွေကအိပ်ပြန်ဖို့နိုင်တဲ့အကြောင်းကိုဥပမာထားပြောပြီးထိသိခံထားရတဲ့အလုံသမားတွေအိပ်ပြခွင့်ရရှိဖို့အတွက်ကြိုးစားဆောင်ရွက်နေတယ်လို့ပဲယူရှင်းစွာဖြေကြားခဲ့ပါတယ်။အခြားရင်းတစ်ခုရဲ့ပြောကြားထားမှုအရာကတော့လူချိုးရေးပြဿနာတွေကြောင့်အဖက်စီခံထားရသူတွေကိုနေရအတီးသီးကိုအရေးအတွက်ကပ်လတ်မှုမရှိပြမှတ်ဖို့နိုင်တာလို့ဆိုပါတယ်။တနင်္လာနေ့တိုင်းစစ်ကောင်စီပြောရေးဆိုခွင့်ရှိသူဖွန်ကြီးလောက်ခဲ့ဖူးတဲ့ဦးရင်ထွေးကတော့ COVID-19 ကပ်လတ်မှုတွေကလည်းပြောင်းလဲသွားပြီးကြမ်းတမ်းမှုရှိပဲပြန်လဲခေါ်ယူနေတယ်လို့တုတ်ပြန်ပြောဆိုပါတယ်။
ကောနီမထားဘူးသူကစစ်မှပြေးမှထားတာလေအဲနိုင်ငံကြီးပြည်ထောင်စီပြောင်းပြန်လို့ကိုတို့ကိုအကြောင်းကြားတယ်အကြောင်းကြားရင်ကိုတို့ကနေသူ့ကိုနိုင်ငံသားကြီးချင်းစစ်စစ်တယ်နိုင်ငံတကာနိုင်ငံသားမှန်နေသူကိုတို့ကလက်ခံမိတာပေါ့ဘာမှဒါအကျင့်ကြတာပြည်တော်မရှိဘူ
းဒီပြောဆိုချက်ကိုကျွန်တော်နဲ့အခြားနေရာတွေမှာထိတိခံထားရတဲ့ရွှေပြောင်းလုံသမားတွေကသဘောမတူပါဘူးထိုင်းနိုင်ငံမှာရှိတဲ့မြန်မာတာဝန်ရှိသူတွေအနေနဲ့လုံသမားတွေကိုရစ်တက်အကူအညီပေးတာတွေလုံသိမ့်တယ်လို့တက်ကြွလှုံ့ဆော်သူတွေကပြောကြပါလေဆနပြပွဲပြီးကျွန်တော်အိနနောင်မိုက်မှာတော့ညောင်လာဝကမှာထိသိခံထားရတဲ့689ကိုမြမစစ်တပ်ကစေသိမိုးစေရောပြီးပြန်လဲခေါ်ယူခဲ့ပါတယ်ဒီလိုလှုပ်ဆောင်မှုတွေဟာအထက်လူကြီးတွေကဖိအားပေးမှုရှိမှသာလူသမားတရားရှိတွေကလှုပ်ဆောင်ခဲ့လာလို့မိတ္တသဟာယအနိုင်ကူညီမှုအတင်းကဥသားကျော်ကတော့ပြောပါတယ်အနာသိပြီးနောက်ပိုင်းမှာလည်းစစ်ကြောင်းလူသားတွေကိုလူခွေရေးချိုးဖောက်မှုဖြစ်စေတွေကဆက်တိုက်နေပါဖြစ်နေတယ်လို့ဆိုပါတယ
်။မိဘသားသမီးကိုကုသသမီးတန်ဖိုးထားရင်တော့ဒီမှာလာရိုက်လို့ရမလား။ဟုတ်မလား။ကိုမိဘမှာကုသသမီးတန်ဖိုးမထားရင်တော့ဒီရက်ကောင်ကတော့ရိုက်မှာပေါ့ဒါပဲရှိတာလေ။အခုလည်းဒါပဲကျွန်တော်တို့ဒီအစိုးရမကောင်းလို့ကုလူကိုကျွန်တော်တို့မြန်မာနိုင်ငံသားလေးဒုက္ခရောက်နေရတာဒါပဲကျွန်တော်မြင်တယ်။ဒီကျွန်တော်မြန်မာဟဲ့အစိုးရကကောင်းနေမဆိုကုလူကိုကျွန်တော်တို့မြန်မာနိုင်ငံသားလေးကူမရတခခံရမှလည်းမဟုတ်ဘူးခင်ဗျာ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျေနပ်မယ်လို့ဒို့အတန်အခွေသားတွေကညွှန်လင်းပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒို့အတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတခါတော့ Democracy လူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့တိုက်ပွဲကြီးညာချက်တွေမှာလူသားချင်းစာနာထောက်ထားရေးဥပဒေကိုမြန်မာစစ်တပ်ကလေးစားဖို့ဘာကြောင့်နိုင်ငံတကာကပြောနေကြတာပါလဲ။ဒီဥပဒေကပဋိပက္ခတွေမှာဘာကြောင့်အရေးကြီးတာပါလဲ။လူခွေတက်ကြွလှူရှားသူဒေါ်မေဇဘယ်ဖြူနဲ့ဥတ္တမောင်သားကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ပရစီလာခင်ဗျာဇီကြီးကျေးရွာကိုလေကြောင်းကနေအပီလာဆက်တဲ့နေ့ကဘုံကျဲပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ကလေးရောက်30ဝန်းကျင်ပါဝင်ဒုတိယကျော်သိဆုံးသွားခဲ့ပါတယ်ဒီသတင်းဟာကမ္ဘာမီဒီယာလောကကိုအတော်ကြီးရိုက်ခိုက်ပါတယ်ဆိုတော့ကုလသမဂ္ဂနဲ့နိုင်ငံတော်တော်များများပေါ့ပြီးတော့အဖွဲ့အစည်းတွေတော်တော်များများကလည်းမြန်မာစစ်တပ်ကိုရှုတ်ချတဲ့ကြေညာချက်တွေထုတ်ကြတယ်အဲ့ဒီကြေညာချက်တွေတဲမှာက ျွန်တော်တို့အားလုံးနီးနီးမှာပါတာကတော့နိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုလေးစားဖို့မြန်မာစစ်တပ်ကိုပြောတာပါပဲဆိုတော့ဒီဘက်ကျွန်တော်တို့ဆွေးနွေးကြမယ့်အကြောင်းကတော့စစ်ပွဲတွေကြားထဲမှာလူဆန်ရေးအကြောင်းဖြစ်ပါတယ်တနည်းပြောလို့ရှိရင်အဲ့ဒီလူသားချင်းစာနာထောက်ထားရေးဥပဒေအကြောင်းကိုကျွန်တော်တို့ဆွေးနွေးကြမှာပါဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့မတ်မေးစပယ်ကျူဖြစ်ပါတယ်မတ်မေးစပယ်ဟာအမေရိကန်နိုင်ငံကွန်တက်တက်တို့မှာခိတ္တဧတုဒေတီဖြစ်နေရောက်ရှိနေပြီးလူခွင့်ရင်းတဲ့လူသားချင်းစာနာထောက်ထားရေးဥပဒေတွေကိုစိတ်ဝင်တစားလေ့လာနေသူဖြစ်ပါတယ်မင်္ဂလာပါမတ်မေးစပယ်ခင်ဗျာ
ဟုတ်မင်္ဂလာပါဆရာ
โอเคဆိုတော့ကျွန်တော်တို့ဥပဒေအကြောင်းကိုမပြောခင်ပေါ့နော်တာမန်လူတယောက်အနေနဲ့ပဲကျွန်တော်တို့အရင်ဆုံးစဉ်းစားကြည့်ကြအောင်ပေါ့နော်ကျွန်တော်တို့ဒီပထမဦးဆုံးမြန်မာပြည်အားထုတ်တဲ့ပြက်ကလေးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ AB လ10ရက်နေ့ကနေ AB လ19ရက်နေ့အထိဒါကိုရက်အားဖြစ်နေတတ်မှတ်ထားတာကျွန်တော်တို့တွေ့ရတယ်เนาะနောက်ပြီးတော့ဒါကတကြံပတ်ဝန်းကျင်နှစ်သိက္ခူမြန်မာနှစ်သိက္ခူပတ်ဝန်းကျင်ရက်တွေလည်းဖြစ်တယ်ကယ်ဆယ်ရေးဝန်ထမ်းစစ်တနဝန်ထမ်းကိုကျော်နာနဲ့ပြည်ထောင်နိုင်ငံခြေဆိုင် Guardian သတင်းစာကြီးကမေးတဲ့အခါမှာအဲသူကပြန်ပြောပြတယ်သူတို့ကဒီ motorcycle 3စီးနဲ့သူတို့တငယ်ချင်း၄ယောက်ဒီဖွင့်ပွဲကိုသွားနေတယ်သွားနေတဲ့အချိန်မှာပဲသူတို့ဒီဓမ္မတချင်းတန်တွေကို loud speaker နဲ့ဖွင့်နေတာတွေကိုကြားနေရတယ်ပြီးတော့မကြားဘူးဟောနော်ကျွန်တော်တို့ဘုံချလိုက်ပြီးတော့စက်တင်တွေနဲ့ပြစ်တာကြားလိုက်ရတဲ့အတွက်ကြောင့်သူတို့ကဒီဘေးကိုချပြီးတော့သူတို့ကဝင့်နေရတယ်ဆိုပြီးတော့ပြောတယ်ပေါ့နော်ဒီလိုအခါကြီးရက်ကြီးနော်တခြားနိုင်ငံတွေကပဋိပက္ခတီမှာဟောမတ်မေးစပယ်ဗျူလေးလာတဲ့အခါမှာဘယ်လိုများတွေ့ရလဲ
ဟိုလူမှိုင်ပေါ့လေအာဘာသာတရားအနဲ့ရင်ကျင်းမှုလေးထုံစံဟိုရှိကြတဲ့လူမျိုးတိုင်းအကဒီကိုယ့်ရဲ့ဘာသာအရပဲဖြစ်ဖြစ်ပေါ့ကိုယ့်ရဲ့လူရတလေးထုံစံတွေအရာရှိတဲ့သတ်မှတ်ထားတဲ့အခါကြီးရဲ့ကြီးတွေကိုလေးစားကြတယ်တန်ဖိုးထားကြတယ်အဲပြီးတော့ဘလောက်ပဲအညိုးတွေအာကတတွေကြီးမားစေကမှုပေါ့နော်ဒီလိုမျိုးအခကြီးရဲ့ကြီးတွေမှာအာဒီတေချေလူတွေတေချေအောင်ထိခိုက်တန်ရာရအောင်ပေါ့ရရဆက်ဆက်ချေမုန်းတာတွေကိုဟိုတော်တော်လေးဆောင်ရှားကြတာကိုတွေ့ရပါတယ်ဗုဒ္ဓဘာသာလူမျိုးဟိုလူများစုဖြစ်တဲ့နိုင်ငံမှာဗုဒ္ဓဘာသာတွေဗုဒ္ဓဘာသာဝင်တွေအထူးအမြတ်ထားတဲ့အခုလိုအခကြီးရဲ့ကြီးမှာအခုလိုလူမဆန်တဲ့အတိုက်ခိုက်မှုမျိုးကိုကျူးလွန်တာဟာတတော်ကိုဟိုရုပ်ဆိုးကြီးတန်တယ်အပြီးတော့ပါဇက်ကဖရာဖရာပြောနေပေမဲ့လက်ကကာယကာယပေါ့နော်တကယ်တမ်းသူတို့မှာအဒီဘာသာတရားပါဝင်အကိုလူမျိုးတွေရဲ့အထွတ်မြတ်ထားတဲ့ခါကြီးရဲ့ကြီးတွေဒလိထုံတန်းစင်လာတွေရိုးရာအတွေကိုအထိန်သိမ်းလိုက်နာဖို့အတွက်အတစီမှသူတို့တွေကောင်းနေမှာမရှိဘူးဆိုတာအထင်ရှားပါပဲပေါ့နော
်။ဟုတ်ကဲ့။အဲကျွန်တော်တို့တိုက်တိုက်ဆိုင်ဆိုင်ပေါ့လေ။ဒီ2023ခုနှစ်မှာပဲကျွန်တော်တို့လိုပဲတကြံကြတဲ့ထိုင်းနိုင်ငံကတကြံဟိုကဘာရင်ချိမှုအမွေအနစ်အဖြစ်နဲ့သတ်မှတ်ဖို့ UNESCO ဖွဲ့ကြီးကိုတင်လိုက်တယ်။အဲ့ဒီတကြံမှာပဲကျွန်တော်တို့မြန်မာပြည်ကဘုံကျဲပြီးတင်တဲ့ပြက်တဲ့အဖြစ်ကတချံပတ်ဝန်းကျင်တချံရက်ကြီးခါကြီးမှာဖြစ်တယ်နိုင်ငံတော်ကနေမှပြက်ကလေးမှာရက်အားဖြစ်နေတတ်မှတ်ထားတဲ့တချံနေတိကူကာလမှာဖြစ်တယ်ကျွန်တော်တို့ဒီ EU ဥရောပသမ္မတနိုင်ငံရေးရာပြောရေးဆိုခွင့်ရှိသူနဲ့ဘီလာမဆရလီကဒီအဘီလာဆက်နေနေပုံလူနေမှာပေါ့နော်ကျွန်တော်တို့ဘာပြောလဲဆိုရင်မြန်မာပြည်သူတွေနေတိကူအခါတမရဆင်နွှဲနေချိန်မှာမြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်စွာတိုက်ခိုက်တဲ့ဒီသတင်းဟာချီးကျက်ထိတ်လန့်စရာဖြစ်ပါလေ။သူကတတိထားမိတယ်ဗျ။ဒီကျွန်တော်တို့ရင်ချေမှုဒလေအရေးကြီးတာလေ။ဆိုလိုတာကကောင်းမှုကုစုဘက်ကိုပူပြီးအာရုံစိုက်ကြတဲ့အချိန်မှာလာပြီးတိုက်တိုက်ဆိုင်ဆိုင်ဒီအဲ့ဒီနေမှာအဲ့ဒီတချံကာလတော့ချက်အာကြီးမှာပဲကျွန်တော်တို့ဘုံကျဲတယ်။ဒါကိုစစ်တပ်ကအကျုပ်လုပ်နေတယ်ပေါ့နော်။ဆိုတော့ဒီလိုဖြစ်မျိုးတွေကိုကာကွယ်ဖို့အတွက်ကျွန်တော်တို့နိုင်ငံတကာဥပဒေကိုလည်းရေးဆွဲထားတယ်မြန်မာနိုင်ငံကလည်းလက်မှတ်ထိုးထားတယ်လို့ကျွန်တော်ခင်ပါတယ်ဆိုတော့ဘာကြောင့်ဒီနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေဟာပဋိပက္ခတွေမှာအရေးကြီးရတာလဲဆရာမနည်းရှင်းပြပြပါခင်ဗျဟု
တ်ကဲ့ဒီစစ်မဲ့ပဋိပက္ခဖြစ်တဲ့နေရာတွေမှာပေါ့နော်စစ်ပွဲနဲ့မသက်ဆိုင်တဲ့အရတားပြည်သူတွေထိခိုက်ဒေကျေမှု International Humanitarian Law လို့ကျွန်တော်တို့ဒီနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေပေါ့လေInternational Humanitarian Law လို့ကျွန်တော်တို့သိကြတယ်ဥပဒေကိုဒီကုလသမဂ္ဂနဲ့ကမ္ဘာအတိုင်းအတိုင်းကပြဋ္ဌာန်းထားတာဖြစ်တယ်အဲ့တော့စစ်ပွဲတွေမှာဟိုလိုက်နာရမယ်စီးနင်းစည်းကမ်းတွေရှိပါတယ်အဲ့ဒါကိုဒီဂျနီဗာကွန်ဗင်းရှင်းလို့ခေါ်တဲ့ဒီဟိုပြဋ္ဌာန်းချက်တွေမှာလည်းအတိအလင်းပြဋ္ဌာန်းထားပြီးသားဖြစ်ပါတယ် အဲ့တော့စစ်မှတ်တွေပြိပခါတွေဖြစ်သွားတဲ့ခါတိုင်းမှာကျမတို့ဟာဒီစစ်ပွဲတွေနဲ့မသက်ဆိုင်တဲ့ဓာတ်ရိုက်သက်ဆိုင်မှုမရှိတဲ့လူနေအိမ်တွေပြီးတော့အပြစ်မဲ့အရသာပြည်သူတွေထိခိုက်သေးခြင်းမှုမရှိအောင်ကလေးငယ်တွေအမျိုးသမီးတွေတက်ကြီးရွယ်အိုတွေပေါ့နော်ဒါတွေကိုလက်နက်ကင်ထားတဲ့သူတွေအားလုံးကလေးစားလိုက်နိုင်ရမယ်အကာအကွယ်ပေးစောင့်ရှောက်ရမယ်ဆိုတာဒါကမ္ဘာပေါ်မှာဟိုအားလုံး ူတွေကိုကကွယ်ပေးဖို့ဆိုတဲ့ရွေးချယ်ချက်မျိုးတော့ပြဋ္ဌာန်းထားတာဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတာကတော့အပြစ်မဲ့ပြည်သူတွေကိုအတမင်းဒီရွေးချယ်ရှိရှိပြစ်မှတ်ထားပြီးရောဟို terror campaign လို့ခေါ်တယ်ပေါ့နော်။ဟိုအကြောက်တရားနဲ့အပြည်သူတွေကိုဖိနှိပ်ဖို့အတွက်ဒီလက်နက်ကိုင်းအာဏာယူတစုကနေပြီးတော့ဒီလိုနိုင်ငံတကာဥပဒေတွေကိုပြောင်းပြောင်းတင်းတင်းပဲချိုးဖောက်နေတာတွေ့ရတယ်ပေါ့လေ။ဒါကပထမဆုံးဖြစ်ရမှာမဟုတ်ပါဘူး။ဒါပေမဲ့လည်းဝမ်းနည်းစရာကောင်းတာကကမ္ဘာအတိုင်းဝိုင်းပေါ့နော်။ဒီ UN ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ကမ္ဘာနိုင်ငံတွေဟာဒီလိုမျိုးနိုင်ငံတကာဥပဒေတွေကိုပြောင်းပြောင်းတင်းတင်းချိုးဖောက်နေတာကိုတွေ့ရနဲ့သိရနဲ့မတိကြိုးကြုံပြုတ်နေတာကတော့ကျွန်တော်တို့မြန်မာပြည်သူတွေရဲ့တကယ်ပဲဟိုဝမ်းနည်းကြေကွဲစရာကောင်းတဲ့အကန့်ကျမလို့ပြောရမှာပေါ့လေနော်ဆရာ
ဟုတ်ကဲ့ဆိုတော့ဘာကြောင့်ဒီအခြေအနေကဖြစ်နေတာလဲဒီဥပဒေရဲ့သဘောတဘာဝကြောင့်လားဒါမှမဟုတ်နိုင်ငံတွေရဲ့ဆုံးဖြတ်ချက်ကြောင့်နိုင်ငံကြီးတွေရဲ့သဘောထားဆိုင်ရာနိုင်ငံရေးကြောင့်လားဘာကြောင့်ကျွန်တော်တို့ကထိရောက်အောင်ကောက်ထည်ဖော်နိုင်ခြင်းမရှိသေးတာလဲ
လက်ရှိချင်းနေမှာတော့ကျမတို့ကဒီ geopolitics လို့ခေါ်တယ်ဟိုပထူပြီးနိုင်ငံရေးပေါ့နော်နိုင်ငံရေးအခြေအနေတွေကြောင့်ကျမတို့နိုင်ငံရဲ့ကိစ္စမှာဒီကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအပါအဝင်နိုင်ငံတော်တော်များများကမြန်မာနိုင်ငံအရေးကိုလက်ဆောင်နေကြတာတွေ့ရပါတယ်အထူးသဖြင့်တော့အာဆီယံလက်ထဲကိုထိုးထည့်ထားတာပေါ့နော်အဲ့တော့ဒီအာဆီယံကမြန်မာစစ်ကောင်ဆောင်တွေကိုအကာအကွယ်ပေးထားနေတဲ့ကြွေသူတို့ကျိုးလွန်နေတဲ့စစ်ရာဇဝမှုတွေကနေကင်းလို့အဖြစ်ပေးခံရမှုကနေကင်းလို့ခွင့်ရနေလိမ့်မယ်လို့မြန်မာစစ်ကောင်ဆောင်တွေကယူဆထားပုံရပါတယ်။ဒါပေမဲ့လည်းနိုင်ငံတကာဥပဒေတွေဟာဒီလိုစစ်ရာဇဝတ်ကောင်တွေကိုတေးသေးချာချာဟိုအဖြစ်ပေးအရေးယူနိုင်ဖို့အတွက်စီစဉ်ရေးဆွဲထားတာပါ။သူတို့ရဲ့ဒီတာဝန်မှုတာဝန်ခံမှုနဲ့ပေါ့နော်အဖြစ်ပေးအရေးယူခံရမယ်နေဟာမကြပါဘူးရောက်လာမှာပါ။အဲ့တော့ဒီနိုင်ငံတကာတရားရုံးအနေနဲ့ပေါ့နော်ကုလသမဂ္ဂလုံခြုံရေးကောင်စီကညှုံးပုတ်ခြင်းမပြုတ်မချင်းဒီကိစ္စတွေကိုခိုင်တွက်ဖြစ်ရှင်းလို့မရဘူးဆိုပေမဲ့လည်းလူအခွင့်အရေးနဲ့အထူးသဖြင့်ဒီလိုမျိုးစစ်ရာဇဝတ်မှုတွေကိုဆက်ဆုပ်ယွန်ရှာတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတဦးချင်းတစ်ဖွဲ့တနိုင်ငံချင်းစီအနေနဲ့ဒီလိုစစ်ရာဇဝတ်မှုကျိုးလွန်နေတာတွေကိုရပ်တန်းကရပ်အောင်သူတို့အနေနဲ့ဒီအပြစ်ပေးပိတ်ဆို့တန်ခတ်အရေးယူမှုတွေလှုပ်ဆောင်နိုင်တယ်လို့ပဲသူတို့ကနိုင်ငံတကာတရားရုံးကိုညှိုးပို့နိုင်တဲ့စနစ်တွေလည်းရှိပါတယ်ရှိလာမှာပါပေါ့နော်အဲ့တော့ကျွန်တော်မြန်မာပြည်သူတွေအနေနဲ့စိတ်မပြတ်အားမလျော့ပဲနဲ့ဒီလိုတရားမျှတမှုကိုရရှိနိုင်တဲ့နည်းလမ်းတွေကိုကျွန်တော်တို့အစွမ်းကုန်စ조사ပြီးတော့ရှာဖွေပြီးဒီလိုရာဇဝတ်ကောင်တွေကိုတစ်ချိန်ချိန်မှာတော့တာဝန်ခံမှုတာဝန်ယူမှုရှိစေဖို့အတွက်ပေါ့နော်အပြစ်ပေးအရေးယူနိုင်ဖို့အတွက်ကိုကျွန်တော်တို့နည်းလမ်းတွေရှာတွေ့နိုင်မှာပါလို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမကြီးဟုတ်ကဲ
့ကျေးဇူးပါဆရာ
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားလို့တော့ဒီခွင့်ရတဲ့ကြောတော့ချောင်းမှတ်မိစမယ်ဖြစ်ဖြစ်ပါတယ်ကျွန်တော်တောင်းတမ်းပ
ါလူခွင့်တက်ကြလို့ရှာသူမှတ်မိစမယ်ဖြူကိုဥတမောင်သားကဆွေးနွေးတင်ဆက်ပြီးတော့ဒီမိုကရေစီလူခွင့်နဲ့ခေပြန်ကဘာအစည်းအဝေးမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြခင်မှာတော့အာရှနိုင်ငံရဲ့အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
view american တန်ကနေ2023ခုနှစ် april 22ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line လို့ပြီးတော့32 51နဲ့ line လို့ပြီးတော့190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့အာရှနိုင်ငံရဲ့အစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဂျပန်မှာပြုလုပ်ခဲ့တဲ့ G7 နိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာစီမင်းတွေကိုအခြေခံပြီးတော့လွတ်လပ်ပွင့်လင်းတဲ့နိုင်ငံတကာစံချိန်စံညွှန်းတွေရရှိဆွေးနွေးခဲ့ကြပါတယ်ဒါပြင်ဖိလစ်ပိုင်မှာတော့အမေရိကန်စစ်အင်အားတိုးချဲ့သွားမှာဖြစ်ပြီးတော့တင်းမာမှုတွေရှိလာနေတဲ့ Indo-Pacific ဒေသလုံးကြီးရဲ့အခြေအနေအပါဝင်အာရှဒေသတွေအခြေအနေတချို့ကိုရပအာရှနိုင်ငံရဲ့အစီအစဉ်မှာကိုဇော်မှုကျော်ကတင်ပြပေးထားပါတယ်ခင်ဗျာ
G7 စက်မှုနဲ့စီးပွားအင်အားကြီး9နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေဟာဂျပန်နိုင်ငံကာရူဇာဝါမြို့မှာဧပြီလ16ရက်နေ့ကနေ18ရက်နေ့အထိစုယုံရောက်ရှိခဲ့ပြီးကမ္ဘာပြည်ထနာတွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်မှာရုရှားယူကရိန်းစစ်ပွဲအဆုံးသတ်နိုင်ရေးတရုတ်ထိုင်ဝမ်အရေးနောက်ကိုရီးယားအရေးနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးတွေကိုဆွေးနွေးခဲ့ကြပါတယ်။ G7 အစည်းအဝေးရလဒ်ကိုဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုရှိမာဆာဟာရာရှိကအင်္ဂါနေ့တုန်းကအခုလိုပြောကြားခဲ့ပါတယ
်။ဥကရိုင်းနာ情勢に関しましては G7 として引き続き一致して
ロシアがウクライナを救助れすっぽえを G7 にね、ににににょ散陣び、ロシアボ踢欲偏転ね、弾殻揶揄務で射漏とまきてばれ。だっぴんロシア隊でウクライナがね、チュンチェもし、チェチェン便れ欲添もをれ、倒そうばれ。ロシアがニュークリア列ねね、対抗めろ、チェン巧打りは、劣化ないせやもしばう。
アメリカン、ピンテ、ジャーマニー、ブリテン、カナダ、イタリーね、ジャパンနိုင်ငံにパワーね、G7 へတရုတ်နဲ့ပတ်သက်တဲ့သဘောထားကိုပြောကြရမှာတော့နှစ်ဖက်အကျိုးရှိမဲ့ကိစ္စရပ်တွေနဲ့နိုင်ငံတကာကိစ္စရပ်တွေမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးစိုးရိမ်ပူပန်မှုရှိတဲ့ကိစ္စရပ်တွေကိုတရုတ်နဲ့ဓာတ်ရိုက်ဖွင့်ဖွင့်လင်းလင်းဆွေးနွေးရေးဟာအရေးကြီးကြောင်းနဲ့တရုတ်နဲ့အပြူသဘောဆောင်ပြီးတည်ငြိမ်တဲ့ဆက်ဆံရေးအတွက် G7 အနေနဲ့ပြင်ဆင်နေတယ်လို့ပြောကြခဲ့ပါတယ်အရှေ့တရုတ်ပင်လယ်နဲ့တောင်တရုတ်ပင်လယ်ပြင်ကိစ္စတွေမှာတော့အင်အားသုံးအတင်းအကျပ်ဖြစ်ရှင်းတာတွေကို G7 အနေနဲ့ဆန့်ကျင်ပြီးထိုင်ဝမ်ရေလက်ကြားငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဟာနိုင်ငံတကာလုံခြုံရေးနဲ့တိုးတက်ရေးအတွက်အလွန်အရေးကြီးတယ်လို့ G7 အနေနဲ့ထပ်မံအတည်ပြုပြောကြားခဲ့ပါတယ်။ Indo-Pacific ဒေသအရေးမှာအာဆီယံဟာအဓိကကြားဆောင်တဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးဟာအရေးကြီးတယ်လို့လည်းပြောကြားခဲ့ပါတယ်။ G7 ထိပ်သီးအစည်းအဝေးကိုတော့မေလာထဲမှာကျင်းပမှာဖြစ်ပြီးမြန်မာနဲ့အီရန်အရေးတွေကိုလည်းထက်သွင်းဆွေးနွေးသွားမှာဖြစ်ပါတယ်ခုလိုချိန်မှာပဲအမေရိကန်နဲ့ဖိလစ်ပိုင်ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်လိုက်ပါတယ်အမေရိကန်အစိုးရကဒေါ်လာတန်100အကုန်အကျခံပြီးဖိလစ်ပိုင်မှာရှိတဲ့စစ်စခန်း6ခုကိုအစင်းမြင့်ပြုပြင်သွားမယ်လို့ဧပြီလ19ရက်နေ့တုန်းကဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်2016ခုနှစ်တုန်းကဖိလစ်ပိုင်မှာအမေရိကန်စစ်စခန်း5ခုအသုံးပြုခွင့်ပေးခဲ့ပါတယ်ပြီးခဲ့တဲ့ February လတဲ့တုန်းကနောက်ထပ်စစ်စခန်း4ခုကိုထပ်မံအသုံးပြုခွင့်ပေးခဲ့တာဖြစ်ပါတယ်တရုတ်ကတော့ဒီကိစ္စကိုကန့်ကွက်ပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ April 17ရက်နေ့တုန်းကလည်းစစ်စုနှစ်တွေအတွင်းအကြီးမားဆုံးပူးတွဲစီးရေးလေ့ကျင့်မှုကိုအမေရိကန်နဲ့ဖိလစ်ပိုင်ကပြုလုပ်ခဲ့ပါတယ်ဖိလစ်ပိုင်စစ်သား 18,000 ကျော်ပါဝင်ခဲ့ပြီးအမေရိကန်နဲ့ Australia တပ်ဖွဲ့တွေပါဝင်ပါတယ်ပြီးခဲ့တဲ့ရသက်တပ်ပတ်တွေအတွင်းအမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးတွေနဲ့ကာကွယ်ရေးဝန်ကြီးတွေဝါရှင်တန်နဲ့မနီလာကိုအပြန်အလှန်သွားရောက်ခဲ့ကြပါတယ်။ဒါ့အပြင်မေလပထမပတ်ထက်မှာဖိလစ်ပိုင်သမ္မတမာကိုစ်ကိုသမ္မတဘိုင်ဒန်ကအိမ်ပြူတော်မှာလက်ခံတွေ့ဆုံဖို့ဖိတ်ကြားထားပါတယ်။အခုလိုဖိလစ်ပိုင်နဲ့အမေရိကန်ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမြင့်တင်နေချိန်မှာပဲတရုတ်နိုင်ငံသားရေးဝန်ကြီးချင်ကန်းဟာဖိလစ်ပိုင်ကို April 22ရက်နေ့ကနေ23ရက်နေ့အထိသွားရောက်မှာဖြစ်ပါတယ်။ American ရဲ့ Indo-Pacific ဒေသမဟာဗျူဟာ IPS မှာဖိလစ်ပိုင်ဟာအရေးပါတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ American ရဲ့ဒီမဟာဗျူဟာမှာဂျပန်၊တောင်ကိုရီးယား၊ Australia ၊ဖိလစ်ပိုင်နဲ့အိန္ဒိယနိုင်ငံတွေအဓိကပါဝင်ပါတယ်။ဂျပန်မှာလည်းတရုတ်က Indo-Pacific ဒေသအတွင်းစီးရီးနိုင်ငံရေးတိစောက်တာတွေရှိပါတယ်။ ကမ်ဘောဒီးယားမြန်မာဘင်္ဂလားဒေ့ချ်တီရီလင်္ကာပါကစ္စတန်စတဲ့နိုင်ငံတွေနဲ့ရေတပ်ပူးပေါင်းဆောင်ရွက်မှုတွေပင်လယ်စိတ်ကမ်းတည်ဆောက်မှုတွေပြုလုပ်ထားပါတယ်တရုတ်ကမြန်မာနဲ့ဘင်္ဂလားဒေ့ချ်ကိုရေတပ်စွမ်းရည်မြင့်တင်နိုင်မှုကူညီထောက်ပံ့တာတွေရှိသလိုမြန်မာနိုင်ငံကြောက်ဖြူမှာတရုတ်ကရေနဲ့စိတ်တည်ဆောက်နေပြီးကိုကိုကျွန်းမှာလည်းတရုတ်စစ်စခန်းဆောက်လုပ်ထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ပါတယ်ဘင်္ဂလားဒေ့ချ်ကိုလည်းတရုတ်လုံရင်ငုတ်သင်းပေါ်နှစ်စီပေးပို့ခဲ့ပါတယ်အာရှတိုက်အပါအဝင်ကမ္ဘာနေရာအနှံ့မှာတရုတ်နဲ့အမေရိကန်ဥဆောင်တဲ့အနောက်တိုင်းနိုင်ငံတွေအကြားပြိုင်ဆိုင်မှုတွေမြင့်တက်လာနေပါတယ်။ဧပြီလ22ရက်နေ့တုန်းကဩစတြေးလျအခြေစိုက် Lowy Institute ကထုတ်ပြန်တဲ့သုတေသနစာတမ်းမှာတော့လွန်ခဲ့တဲ့9နှစ်အတွင်းတရုတ်ဟာအရှေ့တောင်အာရှဒေသအတွင်းအမေရိကန်ထက်ဩဇာလွှမ်းမိုးမှုပိုများခဲ့တယ်လို့ဖော်ပြထားကြောင်း The Diplomat စာဆောင်ကရေးသားထားပါတယ်။အခုလိုချိန်မှာပဲမြောက်ကိုရီးယားကတော့ပထမအဆုံးစစ်ရေးဆိုင်ရာထောက်လှမ်းရေးဂျူဒူတစ်ခုကိုတည်ဆောက်ပြီးစီးပြီးဖြစ်ကြောင်းဧပြီလ19ရက်နေ့တုန်းကမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်ကပြောဆိုခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ထိန်းချုပ်မှုနဲ့တိုက်ချင်းပစ်ဒုံးပျံစမ်းသပ်ခဲ့တဲ့အပေါ် G7 အစည်းအဝေးကဝေဖန်ပြောဆိုတာကိုတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးချိုဆွန်ဟွေကကန့်ကွက်လိုက်ပြီးမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်တာအမှန်တကယ်ဖြစ်ကြောင်းနဲ့အမေရိကန်ရဲ့မဟာမိတ်တွေရဲ့စီးရေးချင်းချောက်မှုမရမချင်းဆက်လက်လှုပ်ဆောင်မယ်လို့နိုင်ငံသားရေးဝန်ကြီးကထုတ်ပြန်ခဲ့တာကိုတောက်ချနေတုန်းကမြောက်ကိုရီးယားအစိုးရသတင်းဌာနကနေကြေညာခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံ၏အစီအစဉ်မှာကြေညာလိုက်ရပါတယ
်။အာရှနိုင်ငံ၏အစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ဥရယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစားသုံးစီဈေးကွက်မှာလက်လီဈေးနဲ့အစိုးရထုတ်တဲ့ဤညွန်းဈေးကထပ်ဝနီးပွားကွာဟနေပြီးတော့ကမ္ဘာစီဈေးနှုန်းမကျရင်မြန်မာနိုင်ငံမှာလည်းဈေးချဖို့မလွယ်ဘူးလို့ကုန်သည်တွေကပြောပါတယ်ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်ကျဘယ်လိုရှိခဲ့ပါသလဲဒီလိုလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီဝသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ပြေးရှိသူများရှင်လည်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆက်ပြေးနယ်စီဝိုင်းကဏ္ဍကထိတန်းရောက်တဲ့သတင်းတွေထဲမှာစားသုံးစီဈေးကွက်မှာလက်လီဈေးနဲ့အစိုးရထုတ်တဲ့ရည်ညွှန်းဈေးကထောက်ဝနီးပွားကွာဟနေတဲ့သတင်းနဲ့ဆက်ကြပါလေစီကောင်စီကပြည်တွင်းစားသုံးစီရည်ညွှန်းဈေးကို4500ကျပ်သတ်မှတ်ထားပေမဲ့ဈေးကွက်အတွင်းမှာစားသုံးစီတပိတ္တာကို9500ကျပ်ထိဈေးပေးဝယ်နေရတယ်လို့စားသုံးသူပြည်သူတွေကပြောဆိုလိုက်တာပါစီကောင်စီရဲ့စားသုံးသူရည်ရဦးစီးဌာနနဲ့စီကုံတဲတွေပူးပေါင်းဖွဲ့စည်းထားတဲ့စားသုံးစီတင်သွင်းသွန်လောင်းဖြန့်ယူခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကစားသုံးစီတပိတ္တာကို4500ကျပ်လောက်နဲ့ရောင်းချကြဖို့ရည်ညွှန်းဈေးသတ်မှတ်ထုတ်ပြန်ပေးထားတာပါဒါပေမဲ့လက်ကားဆိုင်ကြီးတွေက6500ကျပ်စီးနဲ့ဖြတ်ချည်နေလို့ရန်ကုန်ကနေနေဦးတည်ယူရတဲ့ကုန်ကြစည်ပုံမူတည်ပြီးဈေးနှုန်းမြင့်တက်မှုတွေကထက်ရှိနိုင်တယ်လို့ကုန်တယ်တွေကဆိုပါတယ
်အပြင်သေးကတော့ထောက်ဆောင်စုံစုံဝင်းကျင်မှာတော့ရှိတာပေါ့နော်ဒီဘက်မှာကအကူတို့တည်ယူပြီးအားလုံးပေါင်းဝင်းကျင်6500ဝင်းကျင်တော့ရောင်းကြတယ်ဒါပေမဲ့သူတို့နေရနေပြီးတော့ဟိုတည်ယူရတဲ့ဈေးပကပုံမူတည်ပြီးတော့နေရကုန်တယ်တွေလို့ညတင်အောင်လဲဆိုတော့ကိုတို့မသိဘူးပုံမှန်လေးရေမြို့ပေါ်ကလက်ကားဆိုင်တွေဆိုတော့ညပြန်ပြရပြီ6500 6550အများဆုံးနဲ့ဖြတ်ပေးပြီဗျာ
ပြီးခဲ့တဲ့2020ခုနှစ် LED အစိုးရလက်ထက်တုန်းကစားသုံးစီတပိတ်တာကို1800နဲ့1500ကျပ်သာပေါင်းစည်းရှိခဲ့တာပါစစ်တပ်ကအာဏာသိမ်းပြီးနောက်စစ်ကောင်စီကပြည်ပစားသုံးစီတင်သွင်းမှုကိုထိန်းချုပ်လိုက်ပြီးနောက်မှာတော့ပြည်တွင်းစားသုံးစီဈေးတွေကအမြင့်ဆုံးစီတပိတ်တာကို9000ကျပ်အထိစံချိန်တင်မြင့်တက်မှုတွေရှိခဲ့ပါတယ်2022ခုနှစ်အတွင်းကဆိုရင်ပြည်တွင်းမှာစားသုံးစီကိုကိုရစနစ်နဲ့တန်းစီဝယ်ယူရတဲ့အထိဈေးကွက်တွင်စားသုံးစီပြည်လည်မှုတွေဖြစ်ပေါ်ခဲ့တာကိုလည်းတွေ့ရပါတယ်။အခုလိုပြည်တွင်းမှာစားသုံးစီဈေးနှုန်းတွေအဆမတန်မြင့်တက်လာတာကကမ္ဘာစားသုံးစီဈေးနှုန်းတွေမြင့်တက်လာတာကြောင့်လည်းပါဝင်တယ်လို့မြန်မာနိုင်ငံစီကုံတဲ့စီလုံးရင်းရှင်များအသင်းကပြောပါတယ
်။စင်မော်ရီကညီမလေးစတဲ့ဝင်တယ်လေ။ဒါပေမဲ့ဟိုဂျန်ရဲ့လိုကာလာမျိုးကအားရဲဆိုတော့ဝယ်လိုအားများတယ်ကွာ။ဝယ်လိုအားများတဲ့ခါကျတော့ဟိုလက်ရှိမှာလည်းစင်စင်မှုကအကန့်အသတ်နဲ့ပဲဒီနည်းကလေ။အင်းနော်အန်လီမိတက်မဟုတ်ဘူးဘယ်တော့တန်ချိန်5000ဝင်းကျင်တော့ကိုပဲလီမိတက်လုပ်ပြီးသင်ဆင်းရဆိုတော့ဒီဇက်တဲ့ပြင်းနေတဲ့5000ဝင်းကျင်မှာပဲဟိုတော့ချက်ဝင်မှုနဲ့ဒီကိလေမှုမရှိအောင် ဟိုမြကြီးထုတ်ပေးနေကြတာစီရီးယားလေဒီကြမ်းတိုင်းရဲ့တမောလေးဝင်လာတယ်ဒီကြမ်းပြီးတော့လည်းတမောကြီးဟိုလက်ကြီးဟိုပြန်ဖွင့်နေရမှာဘလို့ကျင်းသူတမောဆက်ဖို့ရှိသေးတယ်တမောကြီးကလာနေမြန်ပြန်ထုတ်ပေးနေတာပေါ့လို့ပြောတော့ကြ
ဆောင်းစီစီမီတမှုကစားသုံးသူတွေအပြင်စီလုံငန်းရှင်တွေကိုပါထိခိုက်ခဲ့တာကြောင့်အလုပ်ရန်တားလိုက်ရတဲ့စီလုံငန်းရှင်တွေလည်းရှိရလို့ဆိုပါလေလက်ရှိမှာစစ်ကောင်စီကတလောက်ပြည်ပကလည်းစားသုံးသူတန်ချိန်9000လောက်သာတင်သွင်းဝေပြူပါတာဖြစ်ပါလေကုန်တယ်တွေကတော့စားသုံးစီစီလုံတွေကြဆင်းမှသာပြည်ရင်းစားသုံးစီစီဘက်ကပြန်လည်ကြဆင်းနိုင်မယ်လို့ပြောပါလေစီဝိုင်းရေးနဲ့ကုသရေးဝန်ကြီးဦးထန်းသားကတော့စားသုံးစီဈေးဘွက်တွင်ဈေးနှုန်းမြင့်တင်ရောက်ချတာဈေးကစားမှုရွေချက်နဲ့တုံ့လုံးတာအပါအဝင်မတမာတဲ့အနေနဲ့လှုပ်ဆောင်မှုတွေပြုလို့ရင်အရေးကြီးကုန်စီနဲ့ငွေဆောင်မှုဥရေရအရေးကြီးမယ်လို့ပြောဆိုထားပါတယ
်။တမတွင်မူစတရာ9မိုင်ကုန်သွင်းရေးဆောင်ကနေတွင်းကုန်လိုင်းစဉ်800ကျော်တိခွေပြုခဲ့ပါတယ်။ပြီးခဲ့တဲ့မတ်လအတွင်းကမူစတရာ9မိုင်ကုန်သွင်းစခန်းကစဉ်တွင်းကုန်လိုင်းစဉ်860ကျော်တိခွေပြုပေးခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဦးထန်းသားကပြောပါတယ်။ပုဂံသွင်းကုန်လိုင်းစဉ်လျှောက်စားမှုတွေကိုအွန်လိုင်းကနေလျှောက်စားနိုင်တဲ့အပြင်ကုန်သွင်းစခန်းတွေမှာလည်းလူကိုယ်တိုင်လာရလျှောက်စားခွင့်ပြုထားတာပါအခုဧပြီလအတွင်းမှာတော့သွင်းကုန်လိုင်းစဉ်100ကျော်ထိထုတ်ပေးထားတယ်လို့လည်းကုန်သွင်းသတင်းအချက်အလက်တွေမှာဖော်ပြထားပါတယ်စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကုန်သွင်းဦးစီးဌာနအနေနဲ့ကုန်သွင်းမှုလုပ်ငန်းတွေလွယ်ကူလင်းမြန်စေဖို့အတွက်ဧပြီလ3ရက်နေ့ကစလို့ Trainnet 2.0 စနစ်နဲ့ကုန်စည်လိုင်းပေါင်း1300မီပါကိုauto license စနစ်နဲ့ဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။အဲ့ဒီမြန်မာ Trainnet 2.0 စနစ်ကို2020ပြည့်နှစ်နိုဝင်ဘာ3ရက်နေ့ကအစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်
။ PRS ဘာဈေးကွက်မှာရောင်းဝယ်အင်းဒီဘလူးဈေးကလည်းနေနေတယ်လို့စပားဝယ်ရောင်းလုပ်ကိုင်တဲ့သူတွေကပြောပါတယ်။အရှိဈေးကွက်တွင်လူစပားနဲ့မိုးရေလောင်စပားတင်းတရာကိုဝယ်ချက်15သိန်းကနေ30ယောဒီပေါင်းစည်းရှိနေပြီမဲ့ဝယ်လူအားကနေနေတဲ့အပြင်ဈေးနေဝယ်ယူတာလည်းရှိနေပါတယ်။ဒီစပါတိရကို16တိန်းတော့ပေါ့လူကြီးမှာကုန်တွေတွေကစပါအဟောင်းတိရကို19တိန်းသာဈေးပြီးဝင်ရတဲ့အပြင်အကျိုးစနစ်နဲ့ရောင်းချရတာပဲလက်ရှိရလို့ပြည်မှုတွေကစပါဆိုင်တောင်းသူကပြောပါလေလက်ရှိစပါအဓိကဆိုင်ပြိုးတဲ့အရာတွေတိုင်းမှာမျိုးစပါရည်တင်းမှုတွေစတင်နေကြပါပြီမျိုးစပါဈေးကတင်းတရကို19တိန်းလောက်ကနေစပါမျိုးစဖို့မူတည်ပြီးဈေးနှုန်းအပြောင်းလဲရှိနိုင်တယ်လို့ကုန်တွေတွေကဆိုပါလေအခုတိုင်မှာတော့မီးစပါးကိုအောက်ကလလောက်မှာရိတ်သိမ်းကြရမှာဖြစ်ပြီးမိုးလေးကလာစိုက်ပြူးပြီးရိတ်သိမ်းတူအောင်ထားတဲ့မိုးစပါးဟောင်းစည်းကတင်းတရာကို19ဒီကနေ30ရောဒီပေါင်းစည်းရှိနေပြီမဲ့အရောက်ဝယ်အင်းနေပါလေစပါးစည်းကဟာပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလလယ်ပိုင်းကစပြီးတဖြည်းဖြည်းမြင့်တက်လာပြီမဲ့2023ခုနှစ်မတ်လကစလို့စံနဲ့စကွဲတင်မှုမှုကရရှိလာတဲ့ပြည်ပပုံပုံရောက်ဝင်65ရက်ကလည်းမဟုတ်ဘဟုမှန်အတမတ်လို့ထားတိုင်းမြမကျုံနဲ့လဲလဲရမယ်လို့တတ်မှတ်လိုက်ပြီးရဲ့နောက်ပိုင်းစပားစီကကြဆင်းပြီးအယောင်းဝယ်ရက်တက်သွားတာဖြစ်တယ်လို့ကုန်တယ်တွေကဆိုပါလေလက်ရှိမှာမြမနိုင်ငံရင်အခြေအနေတွေကြောင့်စကိုင်းမကွေးပါဝင်ပြည်နယ်တချို့မှာစိုက်ပျိုးမှုတွေရော့ကျနေပါလေဘဟုတိုင်းမှာတော့ဇာတိဥတုမမှန်တာစေရင်မရှိတာစတဲ့ခက်ခဲတွေကြောင့်စပားတွေရေမတောက်ရလို့စပားအထွတ်လုံးရော့ကျနေပါလေ
အခုဆက်ပြီးတကြံကာလနောက်ပိုင်းဈေးကွက်တွင်အသက်ကျနေနေဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။စပေါ်ချိန်ဖြစ်လို့ဈေးကျဆင်းနေတဲ့ကျက်သွန်ဈေးတွေကအနည်းငယ်ပြန်တက်လာပါတယ်။နှစ်စဉ်ဈေးကျဆင်းတက်တဲ့ကာလဖြစ်ပေမဲ့တကြံအခါတွင်အလူတန်းတွေမှာသုံးစွဲမှုများပြီးစားသုံးမှုမြင့်တက်လာတဲ့အတွက်တပိတ်တာကို50-100ကျပ်အထိဈေးမြင့်တက်နေပါတယ်။မက်လာတွင်ကကျက်သွန်တပိတ်တာကို900ကျပ်ဈေးရှိခဲ့ပြီးမဲ့လက်ရှိမှာတော့တပိတ်တာကို900ကနေ1000ကျပ်အထိပေါက်ဈေးရှိနေပါတယ်
။ပြပောက်ကိုအဓိကတင်ပို့နေတဲ့မက်ပဲနဲ့ပဲစိတ်ကအိန္ဒိယနိုင်ငံမှာအထွက်နှုန်းကျော်ကျခဲ့တာကြောင့်လိုအပ်ချက်ရှိနေပါတယ်။ဒီနိုင်ငံမှာလည်းအထွက်နှုန်းနေပါတဲ့အတွက်ဒီကြံကာလနောက်ပိုင်းမှာဈေးနှုန်းတွေမြင့်တက်လာနေပါတယ်။ဈေးကတင်မှာအရင်ကမက်ပဲတန်းကို30ဆူဆူနာပေါက်ဈေးရှိပြီးလက်ရှိမှာ32သိန်းကျော်အထိဈေးကမြင့်တက်နေပါတယ်။ပဲစိတ်ကတော့တန်းကို24သိန်းကျော်အထိပေါက်ဈေးရှိနေပြီးပဲလက်ကြံနေနေရဲ့အတွက်ဝယ်လို့မရတဲ့အခြေအနေကြီးကြောင့်ဈေးကဆက်တက်နိုင်ခြင်းရှိတယ်လို့ကုန်တယ်တွေကသုံးသပ်ကြပါတယ်
။ဒီသွင်းမှာနန်းလက်ကြံနေလာတဲ့အပြင်အရေးတွေးကောင်းတဲ့နန်းတွေရှာပါလာတဲ့အတွက်နန်းဈေးကအမြင့်ဈေးမှရှိနေပါတယ်။လက်ရှိနန်းဈေးကွက်မှာဓာတုသက်ကျွန်းကင်းစင်တဲ့နန်းတွေကအဓိကထားအယောင်းဝယ်ဖြစ်နေပြီးအဆက်အောက်တဲ့နန်းကလည်းဈေးကွက်တွေမှာနေပါနေပါတယ်။ဈေးကွက်တွင်အဆက်အောက်တဲ့နန်းက45ဖိတ်တောင်ဝင်တဲ့အိတ်ကို28000ကနေ29000ကျပ်ပေါက်ဈေးရှိနေပါတယ်။အဆက်မအောက်တဲ့နန်းကတော့45ဖိတ်တောင်ဝင်တဲ့အိတ်ကို 24,000ကနေ 25,000 ကျပ်စီနဲ့အရောက်ဝယ်ရှိနေပါတယ်။အခုနှစ်ပေါက်ဈေးကပြီးခရီးနှစ်တွင်နဲ့ရှင်ရင်ထောက်ခံဈေးမြင့်တက်လာပြီးမယ်။ဒက်မြောဇာတွင်အစုဈေးတွေမြင့်တက်နေရကြောင်းအကျိုးမြတ်ရရှိမှုနဲ့ပါနေတယ်လို့တောင်သူတွေကဆိုပါတယ်
။ထိုင်းဘက်ကကြောင်းစည်းတက်နေပြီးထိုင်းဘက်ဝင်လဲလဲမှုကလည်းမြင့်တက်နေရကြောင်းကြောင်းစည်းတက်လာတာလို့ကိုယ်တွေကပြောပါတယ်။ထိုင်းနိုင်ငံတင်ပို့နေတဲ့ရန်ကုန်ဖအံမြောက်ရီလမ်းကြောင်းကတော်လာရအစီအပြည့်တဲ့အတွက်တင်ပို့မှုကလည်းမြင့်တက်လာတယ်လို့ဆိုပါတယ်။လက်ရှိရန်ကုန်ဈေးကွက်မှာပြောင်းတပိတ္တာကို1200ကျပ်ကျော်ပေါက်ဈေးရှိပြီးမြောက်ရီနယ်စပ်ဈေးကွက်မှာတော့ပြောင်းတပိတ္တာကို1300ကျော်အထိပေါက်ဈေးရှိနေပါတယ်။ပြောင်းမှုမြောက်ရီနယ်စပ်ကုန်တရေးကတဆင့်ထိုင်းနိုင်ငံကိုအဓိကထားတင်ပို့နေလို့ရန်ကုန်ပေါက်ဈေးထက်မြောက်ရီနယ်စပ်ပေါက်ဈေးကပိုမြင့်တက်နေတာဖြစ်တယ်လို့ကုန်တယ်တွေကဆိုပါတယ်။
အခုတက်ဆက်ပေးထားတဲ့လေယာထွက်ကုန်စည်းနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်။နေ့တက်မှာမြမတောင်သူဦးကြီးတွေနဲ့ကုန်တယ်ကြီးတွေကျန်းမာရွှေလန်းကြပါစေလို့ကျမတို့ဝိုင်းတော်သားတွေကစွတ်တောင်းမြတ်တာပို့တာလိုက်ပါတယ်ရှင
်။လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ဒီနေ့ညအတွက်နောက်ဆုံးကြန့်ရှိတဲ့ဒီအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥရူယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အမြင့်ဆုံးဒေါ်တွေထက်ကာဗွန်တန်းငွေ့နှစ်ဆစုပ်ယူတူလောင်ပေးထားတဲ့စိတ်မြေဒေါ်တွေကမ္ဘာတဝန်းတဖြည်းဖြည်းနဲ့ပျောက်ကွယ်နေရမှာဗြိတိန်နိုင်ငံက Wicked Fan စိတ်မြေဒေသကတော့ပြည်သူတွေနဲ့ပညာရှင်တွေရဲ့ပူးပေါင်းပါဝင်မှုနဲ့တိုးချဲ့နေပါတယ်။ဇီဝမျိုးစုံမျိုးကွဲတွေရှင်သန်နိုင်ဖို့ရာဒီသဘာဝပတ်ဝန်းကျင်အတွက်အတွက်ပါအရေးကြီးလာတဲ့စိတ်မြေဒေါ်တွေရဲ့အခန်းကဏ္ဍအကြောင်းကိုတော့ဥရူယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဥရူယာဒီဖောက်ပြန်တာရေလောင်တမန်တွေဆောက်လုပ်တာစိုက်ပျိုးရေးနဲ့အဆောက်အုံတိုးချဲ့ရတဲ့ကြောင့်ဇီဝမျိုးစုံကျင်လည်ကျဆားနေတဲ့စိတ်မြေဒေသတွေလည်းပြက်ကွယ်မဲ့အရင်နဲ့ရင်ဆိုင်နေရပါတယ်။အဲ့ဒီအချိန်မှာဥရောပတိုက်တွေအရေးကြီးလာတဲ့ဗြိတိန်နိုင်ငံက Wicked Fan စိတ်မြေတော်ကြီးလည်းပါဝင်ပါတယ်။ဒီစိတ်မြေတွေကလွန်ခဲ့တဲ့နှစ်ပေါင်း 12,000 ကျော်ရေခဲခင်မှာပင်လယ်ရင်မြင့်တက်ခဲတုန်းကပေါ်ပေါက်ခဲ့တာပါ။18ရာစုပြည့်လို့နေ့တွေမှာတော့နိုင်ငံအရှိပိုင်းက East Anglia အရကစိတ်မြေဒေါ်ရီထဲရေတွေစုပ်ထုတ်ပြီးတော့စိုက်ပျိုးမြေတွေအဖြစ်အသုံးချလာကြပါတယ်။ဒါပေမဲ့လည်း Weekend ရေဘုတ်တွေကအနီးအနားကဒေသခံတွေကတော့သူတို့ပိုင်မြေတွေမရောမဲထိန်းသိမ်းထားကြပါတယ်။ Cambridge Tech တို့ကရုပ်ခဗေဒပညာရှင်တွေကလည်းရေဝေရေလဲဒေသထိန်းသိမ်းနိုင်ရေးအတွက်စိတ်မြေတော်ထဲမှာကျင်လည်ကျဆားနေကြတဲ့ဇီဝမျိုးစုံမျိုးပွဲတွေနဲ့သူတို့ရှင်တန်နေထိုင်ရာဂီဟာစနစ်တွေအကြောင်းလေ့လာနေပါတယ်။1899ခုနှစ်ကတည်းက Wicked Fan စိတ်မြေတွေကိုစောင့်ရှောက်လာတဲ့ National Trust တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကဒီဒေတာကိုဝယ်ယူထားပါတယ် National Trust အဖွဲ့နဲ့အတူ Wicked Fan စိတ်မြေရောတွေကိုထိန်းသိမ်းစောင့်ရှောက်နေတဲ့ Ajay Digal ကတော့ဘေးပတ်ဝန်းကျင်ကရေဝတ်ဒေတာတွေကိုပါစိတ်မြေတွေအဖြစ်ပြောင်းလဲဖို့လုပ်ကိုင်နေပါတယ် Celebrating
wetlands they're an important place for nature there's so many species that rely on waterAnd at the same time it's a really
kind thing here ha တဘာဝပတ်ဝန်းကျင်အတွက်တိတ်အရေးကြီးပါတယ်ဇီဝမျိုးစုံမျိုးကွဲတွေလည်းဒီကရေတွေကိုအမိပြုနေကြရတာပါဒီနေရာကတိတ်စိတ်အေဂျင့်တဲ့အတွက်အလဲလာဖို့လည်းတိတ်ကောင်းပါတယ
်လွန်ခဲ့တဲ့25နှစ်အတွင်း Wicked Fan စိတ်မြေ area နှစ်ဆလောက်ကျယ်လာပြီး Cambridgeshire အစံနာအထိရောက်အောင်တိုးချဲ့ဖို့အစီအစဉ်ထားပါတယ်ကမ္ဘာတဝန်းမိုင်ပေါင်းတိတိမလေးတန်ပတ်လည်အကျယ်လောက်ရှိတဲ့စိတ်မြေတော်တွေဟာအမြဲစိန်တော်တွေထဲကာဗွန်တက်ငွေအစ50ကျော်စုဝင်နိုင်ကြောင်းကမ္ဘာတော်ရင်သရိတ်ဆန်ရန်မုံငွေအဖွဲ့ WWF ကပြောပါတယ်ကုလသမဂ္ဂသဘာဝပတ်ဝန်းကျင်အစည်းအဝေး UNEP ကလည်းစိတ်မြေတော်တွေကစုပ်ယူထားတဲ့ကာဗွန်တက်ပမာဏဟာကမ္ဘာတဝန်းကတောတောင်တွေကစုပ်ယူထားတဲ့ပမာဏရဲ့နှစ်ဆရှိတယ်လို့ပြောပါတ
ယ် And you get pee all around the world so there's peat in
ကမ္ဘာတဝန်းမှာစိတ်မြေဒေါ်တွေရှိကြပါတယ်။အာဖရိကမှာရောအရှေ့တောင်အာရှမှာပါ။ကာဗွန်ဓာတ်ငွေတန်ချိန်ပေါင်းများစွာကိုစုပ်ယူထိန်းသိမ်းထားတဲ့စိတ်မြေဒေါ်တွေရှိကြတာပါ။ကာဗွန်ဓာတ်ငွေကမြေထဲမှာခိုအောင်နေသည်ဖြင့်ကမ္ဘာကြီးပူနွေးလာစေတဲ့ဓာတ်ငွေတွေအဖြစ်လေထုထဲထွက်မလာကြပါဘူး။စိတ်မြေတွေကကာဗွန်ဓာတ်တွေကိုရေရှည်ထိန်းထားနိုင်တဲ့နေရာတွေပါ။ဒါပေမဲ့လည်းစိတ်မြေတွေကရေတွေကိုဖောက်ထုတ်လိုက်မယ်ဆိုရင်တော့သစ်ရွက်ခြောက်တွေကအမြန်ဆွေးမြေ့လာကြမှာပါ။စိတ်မြေတွေကကာဗွန်ဓာတ်ငွေတွေကိုနှစ်ပေါင်းထောင်နဲ့ချီပြီးတော့တူလောင်ထားပါတယ်။ဒါပေမဲ့သူတို့ကိုသွားပြီးတော့ဖြတ်စည်းတယ်ဆိုရင်တော့အဲ့ဒီထက်ကကာဗွန်ဓာတ်တွေလေထုထဲကိုရောက်ကုန်ပါလိမ့်မယ်
။ကမ္ဘာလူကြီးတိုးလာတာကြောင့်အင်အားမြေတိုးချက်ဖို့နဲ့မြေစီဩဇာကောင်းတဲ့အတွက်စိုက်ပျိုးရေးလုပ်ကိုင်ဖို့စိတ်မြေတော်တွေကိုလုပ်ငန်းရှင်တွေပို့ပြီးတော့မျက်စီကျလာတာပါ။ ဒါပေမဲ့လည်း weekend 5မှာတော့တစ်ချိန်လုံးကစိတ်ငြိဖြစ်ခဲ့ဘူးတဲ့စိတ်ပြိုးမြေတွေထဲရေသွေးပြီးတော့ရေဝတ်ဒေသတွေဖြစ်လာအောင်ဖန်တီးနေပါတယ
် Managing weekend fan although it's a nature reserve isn't really a case of just letting nature take over
weekend fan ဟာတဘာဝအတန်ရှိနေတယ်ဆိုပေမဲ့သူ့ကိုစီမံခန့်ခွဲတဲ့နေရာမှာဇီဝမျိုးကွဲတွေကျင်လည်ကျက်စားဖို့တင့်တော်တဲ့နေရာမျိုးဖြစ်လာအောင်အသက်နိုင်ဆုံးတတိထားလုပ်ကင်ပေးရပါတယ်အပင်တွေတန်အောင်ယာစီအလိုက်ရှင်းလင်းပေးတာမျိုးဆောင်းလင်းဆိုရင်လည်းငှက်တွေကိုပုံမဆွဲဆောင်နိုင်မှုစိတ်ညစ်တော့တဲ့ရေတွေတွင်းပေးတာမျိုးလုပ်ရပါတယ
်ပုံနှိမ်တွေကြောင့်ရေကြီးရေရှမ်းမှုတွေကိုထိန်းထားပေးတာမြို့ပြကစွန့်ပစ်ရေစိုးတွေသဘာဝအတိုင်းတန့်စင်ပေးတာအပြင်ဇီဝမျိုးကွဲပေါင်းစုံကျင်လည်ကျက်စားနေကြတဲ့စိတ်ညစ်ဒေသရဲ့အရေးပါပုံကိုလူတွေပိုးပြီးတော့သတိပြုမိလာအောင်လို့ကုလသမဂ္ဂကလည်းအသိပညာတွေပေးနေပါတယ်စိတ်မြေတွေဟာကမ္ဘာမျက်နှာပြင်ဧရိယာရဲ့600ခိုင်နှုန်းလောက်သာရှိပေမဲ့လည်းဒီလိုရေဝတ်တင်တဲ့ဒေတာတွေမှာပေါက်ပွားကြတဲ့အပင်တွေအပါအဝင်စီဝါမျိုးစုံမျိုးကွဲက40ရာခိုင်နှုန်းအထိရှိပါတယ်။သို့သောညာလဲအမြင်လှတဲ့တောတောင်တွေအပူပိုင်းတစ်တောကြီးတွေလိုဒီလိုရေဝေရေလဲဒေတာတွေကိုတော့လူတွေသိပ်ပြီးတော့သတိမမှုမိကြတာကလည်းစိုးရင်ကြသိကောင်းတယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ
်။ To appreciate those underappreciated areas because they provide us with so much they
wet လူသားတွေအတွက်အများကြီးအထောက်အကူပေးနေတဲ့စိတ်မြေတွေကိုတန်ဖိုးထားဖို့လိုပါတယ်ရေဝေရေလဲဒေသတွေကနေကျမတို့အတွက်တောက်သုံးရေတွေရနေကြသလိုရာသီဥတုပြောင်းလဲမှုအတွက်ကိုလည်းအထောက်အကူဖြစ်နေတာပ
ါ February လနေ့ရက်နေ့ကိုတော့ World Wetlands Day အဖြစ်ကုလသမဂ္ဂကသတ်မှတ်ထားပြီးသူ့ရဲ့အရေးပါပုံကိုနှစ်ဆင့်အသိပညာတွေပေးနေပါတယ်ဒီလိုစိတ်မြေတော်တွေတဖြည်းဖြည်းပျောက်ကွယ်မသွားအောင်ဘာသာငွေအရာရောလူသားရင်းမြစ်နဲ့နိုင်ငံရဲ့အရာပါရင်းနှီးမြှုပ်နှံကြဖို့လဲကုလသမဂ္ဂကအရေးတကြီးတိုက်တွန်းနေတာဖြစ်ပါတယ်။ကျမနင်္ဂလာပ
ါ။ဥရုယာသီနဲ့အနာဂတ်ကဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်သောတာရှင်နေနေနဲ့ကျွန်တော်တို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ် Facebook Messenger ကဖြစ်ဖြစ်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြာရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမဆုမြတ်မောင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအကြမ်းဖက်မှုအခြေအနေတွေတိုးလာနေရတဲ့ပတ်သက်ပြီးတော့ဆွေးနွေးအဖြစ်ရှာဖို့ရည်ရွယ်တဲ့အစိုးရရောဒီအစိုးရမဟုတ်တဲ့တပ်သိပညာရှင်တွေပါပါဝင်တဲ့ဆွေးနွေးပွဲတစ်ခုကိုရှေ့သတင်းဘက်ထဲကြရင်အိန္ဒိယနိုင်ငံမှာကျင်းပဖို့အစီအစဉ်နေပါတယ်ပြီးခဲ့တဲ့သတင်းဘက်ကစကိုင်းတိုင်းကမ်ပလူမြို့နယ်ဗစီကြီးကျေးရွာမှာလူတွေအစုလိုက်ပြုံလိုက်တိုက်ဆုံခဲ့ရတဲ့မြန်မာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာအခုလိုဆွေးနွေးပွဲကျင်းပဖို့စီစဉ်နေတာလို့နှိစက်တဲ့သတင်းရင်းမြစ်တွေကပြောပါတယ်။ 1.5 track လို့ခေါ်တဲ့အစိုးရနဲ့အစိုးရမဟုတ်တဲ့တပ်သိပညာရှင်တွေပါတဲ့အလားတူမြန်မာရေးဆွေးနွေးပွဲမျိုးအရင်တုန်းကထိုင်းနိုင်ငံမှာကျင်းပခဲ့ဘူးပြီးတော့တိုးတက်မှုတစ်စုံတစ်ရာရှိခဲ့တာကြောင့်အဲ့ဒီဆွေးနွေးပွဲရဲ့အဆက်အဖြစ်နဲ့အိန္ဒိယနိုင်ငံ New Delhi မြို့မှာကျင်းပမှာဖြစ်တယ်လို့ Thai PBS သတင်းကလည်းဖော်ပြပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ဆူဒန်နိုင်ငံကနေအမေရိကန်အပါအဝင်နိုင်ငံတစ်ခုချို့ကနိုင်ငံသားတွေထွက်ခွာနေကြပါပြီ။ဟာတွန်းမြို့တော်မှာရှိနေတဲ့အမေရိကန်ဗြိတိန်ပြင်သစ်နဲ့တရုတ်နိုင်ငံကတန်တမန်တွေနဲ့နိုင်ငံသားတွေဒီကနေ့ကစတင်ပြီးတော့အဆင်ပြေပြေထွက်သွားနိုင်ကြဖို့ကူညီပေးမှာဖြစ်တယ်လို့ဆူဒန်စစ်တပ်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။သူတို့နိုင်ငံသားတွေဘေးရန်ရဲ့ကင်းကင်းဆူဒန်ကနေထွက်သွားနိုင်ဖို့တောင်းဆိုနေတဲ့နိုင်ငံတချို့ကခေါင်းဆောင်တွေနဲ့စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒယ်ဖာတာဘာနမ်တို့လည်းစကားပြောခဲ့တယ်လို့ဒီသူတို့ရဲ့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အဓိကအသုံးပြုနေတဲ့ဒေတာဖြတ်ချတဲ့မက်ဖာဘရစ်တုန်းဆေးကိုဆက်လက်အသုံးပြုနိုင်တယ်လို့နိုင်ငံရဲ့အမြင့်ဆုံးပြည်ထောင်စုတရားရုံးချုပ်ကတောက်ကြနေကဆုံးဖြတ်လိုက်ပါတယ်။အမေရိကန်ဆေးဝါးနဲ့အစားအသောက်ထိန်းချုပ်ရေးဌာနကလွန်ခဲ့တဲ့23နှစ်တုန်းကဒေတာဖြတ်ချဆေးကိုအသေးအချာမစစ်ဆေးပဲအတည်ပြုခဲ့တယ်လို့ဆိုပြီးတော့ဒီနိုင်ငံတော်ဆေးသုံးဆွဲမှုကိုတားမြစ်တယ်ဆိုပြီးတက်ဆက်ပြည်နယ်ပြည်ထောင်စုတရားရုံးဒီဥစည်းကြောက်ကဧပြီလဆန်းမှာအမိန့်ထုတ်ခဲ့တာကြောင့်အခုလိုပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ရတဲ့အထိဖြစ်ခဲ့တာဖြစ်ပါလေရှင
်။သတင်းချင်းချုပ်ကိုမဆုမြတ်မွန်ချညာပေးခဲ့တာဖြစ်ပါလေခင်ဗျာ။ဒီညအစည်းအဝေးထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအတန်းတွင်အညဉာဏ်တွေကတော့ Charles Tremock နဲ့ Dion Wan တို့ဖြစ်ပါတယ်။ View American အတန်းရဲ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလံမီတာ190လို့ခဏနေအတန်းလုံးဘေးကင်းတာဖြစ်ပါတယ် view ကိုနားဆင်တဲ့တော်လဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရပါတယ
် This program has come to you from the Voice of America, Washington.